Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းအချိန်အခါသမယရွှင်လန်းချမ်းမြေကြပါစေရှင်။ Washington မြို့တော် VOA American တန်ကနေ2015ခုနှစ်ဇူလိုင်လ3ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32 49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ IAEA ရဲ့ကြီးကဲဟာတီဟရန်မြို့တော်မှာအီရန်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးပါတယ်ဂရိနိုင်ငံရဲ့ဗန်ဒါရီအခြေအနေဟာပထမထင်ထားတာတည်းပိုဆိုးလာတယ်လို့ IMF ကပြောလိုက်ပါတယ်ဘင်္ဂလားဒေ့ရှ်ကပရာဟိတအဖွဲ့တစ်ဖက်ကိုတီထောင်သူကမ္ဘာစံနယ်ရေးခါစုချီးမြှင့်ခံရပါတယ်ဒီသတင်းတွေအပါအဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားပါမယ်ခင်ဗျာ
ကောင်းပါပြီရှင်အမေရိကန်တီထောင်စုမှာတော့မြန်မာနိုင်ငံသားတွေမဲပေးနိုင်ရေးမြန်မာတန်ယုံကစတင်စီစဉ်ဆောင်ရွက်နေပေမဲ့အခက်အခဲတွေဘာတွေရှိနေပါသလဲ
၃နေရာလည်းပဲရှိတယ်ဝါရှင်တန်တို့ဒီနယူးယောက်တို့ကယ်လီဖိုးနီးယားမှာ၃နေရာပဲတကယ်ပဲမဲကိုယ်တိုင်သွားပေးရမယ်ဆိုရင်တော့ဒီကျွန်တော်တို့
အော်ရီဂွန်ပြည်နယ်ရောက်မြန်မာနိုင်ငံသားတအုပ်ပြောသွားတာပါ။တည်င်းအစီအစဉ်အပြီးမှာအပြည့်စုံနားဆင်ရမှာပါရှင်။ဒါအပြင် IMF အဖွဲ့ကြီးကမြန်မာစီးပွားရေးအလားအလာနဲ့ပတ်သက်လို့ဘာတွေသတိပေးပြောကြားလိုက်သလဲဆိုတာကြားမှာပါရှင်။အဲ့ဒီနောက်မှာတော့ကျန်းမာရေးကဏ္ဍနဲ့အတူအပတ်စဉ်အစီအစဉ်တွေကိုထုတ်လွှင့်ဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရဲနိုင်တို့ကပြောပြပါအောင်ရှင်။
ကုလသမဂ္ဂရဲ့နျူကလ িয়ার ဆိုင်ရာစောင့်ကြည့်လေ့လာရေးအေဂျင်စီအကြီးအကဲနဲ့အီရန်တာဝန်ရှိသူတွေကြာသပတေးနေ့ကတီယူရန်မြို့တော်မှာတွေ့ဆုံဆွေးနွေးကြပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးဖြစ်ရှင်းရေးအတွက်နောက်ဆုံးထွက်လာတဲ့ကြိုးပမ်းမှုအဖြစ်တွေ့ဆုံကြတာပါ။အပြည်ပြည်ဆိုင်ရာနှုတ်မြစွမ်းရည်အေဂျင်စီ IAEA အကြီးအကဲယူခိယာအာမနိုဟာအီရန်မျိုးသားလူမျိုးရေးကောင်စီတွင်မူအာလီရှမ်ခါနီနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတမဒါဟက်ဆန်ရူဟာနီနဲ့လည်းတွေ့ဆုံမှုရှိပါတယ်။အီရန်ရဲ့နျူကလ িয়ার ရေးလှုပ်ဆောင်မှုမှာစစ်ဖက်ရေးရာတွင်ပြင်လက္ခဏာတွေပါနိုင်ခြင်းအပေါ်ရှင်းလင်းရေးအပါအဝင်ကျန်နေသေးတဲ့ကိစ္စရပ်တွေကိုအမြန်ဆုံးဘယ်လိုဖြစ်ရှင်းကြမယ်ဆိုတာတာဝန်ရှိသူတွေဆွေးနွေးကြဖို့ဖြစ်တယ်လို့ IAEA ကပြောပါတယ်။နျူကလ িয়ার လက်နက်ထုတ်လုပ်ဖို့လုပ်နေတယ်ဆိုတာကိုအီရန်ကတောက်လျှောက်ငင်းလာပြီးအဲ့ဒီဆွဆွဲချက်တွေဟာအမေရိကန်နဲ့အစ္စရေးတို့ရဲ့မပြည့်မစုံထောက်လွှမ်းရေးအချက်အလက်တွေနဲ့ဆက်ဆံနေတယ်လို့ပြောထားပါတယ်။ပါချင်းစစ်ဘက်စခန်းကိုကုလသမဂ္ဂစစ်ဆေးရေးမှူးတွေတွားရောက်ခွင့်အပါအဝင်သူတို့ရဲ့စုံစမ်းစစ်ဆေးမှုနဲ့ပတ်သက်ပြီးအဖြေရဖို့ IAEA ကနှစ်ပေါင်းများစွာကြိုးစားလာပေမဲ့အီရန်ဘက်ကအခုချိန်အထိသဘောမတူသေးပါဘူး။
အကျွေးတင်နေတဲ့ဂရိနိုင်ငံရဲ့ဗန်ဒါရေးချက်တဲ့ဟာပထမထင်ထားတာထက်ကိုပိုဆိုးနေတယ်လို့နိုင်ငံတကာငွေကြေးရံမှုငွေအဖွဲ့က IMF ကပြောလိုက်ပါတယ်ဂရိနိုင်ငံရဲ့ငွေကြေးချက်တဲ့ကိုကူညီပေးမဲ့နောက်ထပ်ချင်းငွေအသစ်အတွက်ဂရိနိုင်ငံအနေနဲ့အသုံးစရိတ်တွေလျှော့ချဖို့ကျွေးရှင်နိုင်ငံတွေရဲ့တောင်းဆိုချက်ကိုလက်ခံလက်မခံဆိုတာနဲ့ပတ်သက်ပြီးတော့တနင်္ဂနွေနေ့မှာမဲခွဲဆုံးဖြတ်ဖို့လုပ်နေတဲ့အချိန်ထဲမှာပဲ IMF အဖွဲ့ကအဲ့လိုပြောလိုက်တာပါIMF အဖွဲ့ကတော့ဒီပြဿနာနဲ့ပတ်သက်ပြီးတော့ Greek ဝန်ကြီးချုပ် Alexis Tsipras ရဲ့လက်ဝဲရင်းအစိုးရပေါ်မှာကြာသပတေးနေ့ကအတော်လေးကိုပြစ်တင်ပြောဆိုလိုက်ပါတယ်။ Greek အစိုးရဟာနိုင်ငံပိုင်ပစ္စည်းတွေရောင်းချတာနှေးကွေးလွန်ပြီးတော့2018ခုနှစ်အထိကျွေးမီတန်းလျှော့ချတာဒီကျွေးမီပြဿနာကိုကူညီဖို့အတွက်နောက်ထပ်ချေးငွေအမေရိကန်ဒေါ်လာ56ဘီလီယံလိုအပ်တယ်လို့ပြောလိုက်ပါတယ်။အခုနှစ်အကုန်အထိအစိုးရပိုင်ပစ္စည်းတွေကိုပုဂ္ဂလိကပိုင်ဖြစ်အောင်ရောင်းချလိုက်ခြင်းအပြင်ဂရိအစိုးရအနေနဲ့ဒေါ်လာ55ဘီလီယံလောက်ရလိမ့်မှာဖြစ်တယ်လို့ IMF အဖွဲ့ကလွန်ခဲ့တဲ့၄နှစ်ကခန့်မှန်းခဲ့တယ်လို့ပြောပါတယ်။ဒါပေမဲ့ဂရိအစိုးရဟာအခုချိန်ထိတော့ 3.5 ဘီလီယံဒေါ်လာပဲရရှိထားပါတယ်။ဂရိနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာအခုနှစ်မှာရပ်တန့်နေမှာဖြစ်ပြီးလွန်ခဲ့တဲ့3လကခန့်မှန်းထားတာထက် 2.5 ရာခိုင်နှုန်းကျဆင်းနေမှာဖြစ်တယ်လို့ဝါရှင်တန်ခြေဆိုင် IMF အဖွဲ့ကပြောပါတယ်ဂရိနိုင်ငံဟာပြီးခဲ့အင်္ဂါနေ့ကနိုင်ငံတကာငွေကြေးရံမှုငွေအဖွဲ့ကိုပေးစရာရှိတဲ့ 1.8 ဘီလီယံဒေါ်လာကိုအချိန်မီပေးဖို့ပြက်ကွက်ခဲ့တဲ့အတွက်ဥရောပကဂရိနိုင်ငံကိုနောက်ထပ်အကူအညီတွေမပေးဘဲဖျက်တောက်ခဲ့ပါခင်ဗျာ
အမေရိကန်ပြည်ထောင်စုမှာအဆိုးရွားဆုံးရေနံဖိတ်ဆင်မှုကြောင့်ဖြစ်ခဲ့တဲ့ပျက်စီးထိခိုက်မှုတွေအတွက်ရောကြေးငွေဒေါ်လာ 17.9 ဘီလီယံပေးဖို့ဗြိတိသျှရေနံကုမ္ပဏီကြီးဖြစ်တဲ့ BP ကကြာသပတေးနေ့မှာသဘောတူလိုက်ပါတယ်2010ပြည်နယ်ကမက္ကဆီကိုပင်လယ်ကွေ့မှာရှိတဲ့ PP ကုမ္ပဏီရဲ့ကမ်းလွန်ရေနံတွင်မှပေါက်ကွဲမှုဖြစ်ပြီးပင်လယ်ထဲရေနံတွေယိုစိမ့်ထွက်ခဲ့တာပါအမေရိကန်တရားရေးဌာနအမေရိကန်တောင်ဘက်ကမ်းခြေတစ်လျှောက်မှာရှိတဲ့ပင်လယ်ကွေ့ကမ်းရိုးတန်းပြည်နယ်၅ခုနဲ့ PP ကုမ္ပဏီအကြားဆက်ဆက်ညီနိုင်ရယူခဲ့တဲ့သဘောတူညီချက်အရနောက်18နှစ်အတွင်း PP ကတစ်နှစ်ကိုဒေါ်လာ1ဘီလီယံပေးမှဖြစ်ပါတယ်ပင်လယ်ရေမင်းပြင်အောက် 1.6 ကီလိုမီတာမှာရေနံတွေတွန်းကန်ထွက်တာကနေဖိအားဖြစ်ပြီး Deepwater Horizon ရေနံတွင်ပေါ်မှာပေါက်ကွဲတာကြောင့်လူ၁၀ယောက်သေဆုံးပြီးတော့ရေနံတွင်မိလောင်ခဲ့ပါတယ်နောက်သတင်းပတ်အတော်ကြာတဲ့အထိပင်လယ်ကူတဲကိုရေနံစီပေါင်း3သန်းကျော်ပမာဏရှိတဲ့ရေနံတွေဖိတ်ဆင်ထွက်ခဲ့ပြီးနောက်ဆုံးမှမှရေနံတွင်းကိုပိတ်ပစ်လိုက်နိုင်ခဲ့တာပါရေနံတွင်းကိုလည်းပတ်လုဆောင်တာမှရေနံကုမ္ပဏီဟာဆူဆူရွရွကိုပော့ရော့စွာလုပ်ခဲ့တယ်လို့ ရေနံပိတ်ဆင်ထွက်တဲ့နေရာနီးမှာတည်ရှိတဲ့နယူးအော်လင်းပြည်နယ်တရားသူကြီးတူကဒီနှစ်အစောပိုင်းမှာဆုံးဖြတ်ခဲ့ပါတယ်
။ American စီးပွားရေးမှာဂျွန်လာအတွင်းအလုတ်ကန်တက်ခံထားမှု 23,300 ရှိခဲ့ပြီးအလုတ်လက်မဲ့အရေးတွက်ဟာလည်း 9.3 ခန့်နှုန်းထိကျဆင်းသွားပါတယ်။ဒါဟာ2008ခုနှစ်ကတည်းကဆိုရင်အလုတ်လက်မဲ့အရေးတွက်အနိုင်ဆုံးကိုရောက်သွားတာပါ။ဒါမဲ့လည်းလူ4000ကျော်ဟာအလုတ်ကန်ဆက်မရှာကြတော့တာကြောင့်အလုတ်လက်မဲ့စည်ရင်ထဲမှာဆက်ပြီးထဲမတွက်တော့တာကအလုတ်လက်မဲ့အရေးအတွက်ကျဆင်းသွားတာရဲ့အကြောင်းတစ်စိတ်တစ်ပိုင်းဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။စီးပွားရေးဝန်ဆောင်မှုကဏ္ဍ၊ကျန်းမာရေးစောင့်ရှောက်မှုကဏ္ဍနဲ့လက်လီအယောင်းဝယ်လုပ်ငန်းတွေမှာအလုတ်ကန်အရေးအတွက်တိုးတက်ခဲ့တာကိုကြာသပတေးနေ့ကထွက်တဲ့လူသမားဝန်ကြီးဌာနရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။ရေနံဈေးနှုန်းကျဆင်းတာကြောင့်အထိနာခဲ့ရတဲ့ရေနံလောင်စာဆီ24ထုတ်လုပ်တန့်စင်ရေကဏ္ဍအပါအဝင်တက်ထု24ရေထုတ်လုပ်ရေကဏ္ဍတွေမှာအလုတ်ကန်ဆုံးရှုံးမှုဆက်ဖြစ်နေပါတယ်။အလုတ်ကန်မဲ့သွားတဲ့အမေရိကန်နိုင်ငံသားအရေးအတွက်ဟာ 35,500 ကျဆင်းပြီး 8.3 သန်းအထိရှိတယ်လို့အလုတ်သမားဝန်ကြီးဌာနကပြောပါတယ်။နောက်ထပ်လူပေါင်း 6.5 သန်းဟာအချိန်ပြည့်အလုတ်ကန်တွေလိုချင်ကြပေမဲ့အချိန်ပိုင်းအလုတ်တွေကိုပဲရကြပါတယ်။လွန်ခဲ့တဲ့နှစ်အတွက်အလုတ်ကန်ပေါင်း 2.9 သန်းအသတင်းတိုးတက်ခဲ့ပြီး9နှစ်အတွက်အလုတ်ကန်ပေါင်း 12.8 သန်းတိုးတက်ခဲ့တယ်လို့သမရအင်ပြူတော်တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ။
UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6785နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ယူအေကနေတောက်ကြနေမနေ့ဖက်တရများကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။နိုင်ဂျီးရီးယားနိုင်ငံရှေ့မြောက်ပိုင်းမှာဘိုကိုဟာရမ်စစ်သွေးကြွားလူတရားရှိသူတွေရဲ့တိုက်ခိုက်မှုတွေကြောင့်လူပေါင်း150ထဲမှနေတည်ဆုံသွားပါတယ်။အဆိုရဆုံးတိုက်ခိုက်မှုက Lake Chad အနီးကူကာဝါမြို့မှာဗိုလ်ထူးညနေပိုင်းကတိုက်ခိုက်မှုဖြစ်ပြီးတော့လူ68ယောက်တည်ဆုံတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ရာမဒန်ဥပုပ်နေ့အစိုးမသက်ခင်ဝိပုစုတောင်းနေတဲ့အမျိုးသားတွေကိုတနတ်သမားတွေကဗလီတွေရဲ့ဝင်ပစ်ပြီးတဲ့နောက်အိမ်တွေကိုတိုက်ခိုက်ပြီးစားတောက်ဖွဲ့ရပြင်ဆင်နေတဲ့အမျိုးသမီးတွေကိုပစ်တက်ကြတယ်လို့မျက်မြင်တွေကပြောပါတယ်။ဒီချပြရတခုမှာတော့မွန်ဂူနိုမြို့နာကရွာတွေရွာတွေကိုအင်္ဂါနေ့နှောင်းပိုင်းမှာစစ်သွေးကြွတွေဝင်ပြီးလူ48ယောက်ကိုတပ်ပစ်ခဲ့ပါတယ်။အမျိုးသားတွေနဲ့အမျိုးသမီးတွေတီးကြစီခွဲကြဖို့တနသမားတွေကအမိန့်ပေးပြီးတဲ့နောက်အမျိုးသားတွေကိုပစ်တက်တယ်လို့မျက်မြင်တွေကပြောပါတယ်။အဲဒီနှမျိုးစလုံးဟာဘိုကိုဟာရမ်အဖွဲ့6နှစ်တာလက်နက်ကင်တောင်းချမ်းမှုရဲ့အဓိကနေရာဘော်နိုပြည်နယ်မှာရှိပါတယ်။မေလ29ရက်နေ့မှာသမရမူဟမ္မာဒူဘူဟာရီအာနာရလာကလေးကဒီအစ္စလာမ်ဆွန်ရောက်ဝါဒီအဖွဲ့ကဘောနိုပြည်နယ်မှာအကြမ်းဖက်တိုက်ခိုက်တာတွေပိုတိုးလာတာကိုတွေ့ရပါတယ
်။မလီနိုင်ငံမြောက်ပိုင်းတဲကန်ရာထဲမှာတိုက်ခိုက်မှုဖြစ်ပွားခဲ့တာကြောင့်ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ဝင်6ယောက်သေဆုံးပြီးတော့5ယောက်ဒဏ်ရာရသွားပါတယ်။ကုလသမဂ္ဂရင်နန်းဟာတင်ဘတ်တူမြို့ရဲ့အနောက်တောင်ဘက်မိုင်30ကျော်အကွာလောက်မှာကြာသပတေးနေ့မနေ့အစောပိုင်းကတိုက်ခိုက်ခံရတာဖြစ်တယ်လို့မာလီနိုင်ငံမှာရှိတဲ့ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ကရဲ့ကြေညာချက်ထဲမှာပြောထားပါတယ်။ဒဏ်ရာရတဲ့သူတွေကိုရွှေ့ပြောင်းကယ်တင်နိုင်လိုက်ပြီးအဲ့ဒီနေရာကိုရဟန်းရင်တွေအပါအဝင်တက်အင်အားထပ်ဖြည့်ထားတယ်လို့ကုလသမဂ္ဂငြိမ်းချမ်းရေးတပ်ဖွဲ့ကပြောပါတယ်ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘသူကမှတော့သူတို့လက်ချက်ဖြစ်တယ်လို့အခုချိန်ထိပြောဆိုခြင်းမရှိသေးပါဘူး2013ခုနှစ်အစောပိုင်းကစပြီးပြင်သစ်ဦးဆောင်တဲ့တပ်တွေကထိုးစစ်တွေဆင်နေပေမဲ့လည်းမာလီနိုင်ငံမြောက်ပိုင်းမှာအကြမ်းဖက်မှုတွေဆက်ပြီးတော့ဖြစ်နေတော့မဲ့ဖြစ်ပါတယ်မာလီအစိုးရမဟာမိတ်တပ်တွေနဲ့မြောက်ပိုင်းခွဲထွက်ရေးသဘုံတွေကြားပြီးခဲ့တဲ့နှစ်မှာအပြစ်ခတ်ရစေးရေးသဘောတူညီနိုင်ခဲ့ပေမဲ့လည်းဒီသဘောတူညီချက်ကိုချိုးဖောက်ပြီးအပြန်အလှန်ပြစ်ခတ်တိုက်ခိုက်တာတွေကတော့ဆက်ပြီးဖြစ်နေသေးဖြစ်ပါတယ်ခင်ဗျာ
ဘင်္ဂလားဒေ့ရှ်နိုင်ငံမှာလူသားပေါင်း150ကျော်ကိုဆင်းရဲတွင်တဲ့ကထွက်နိုင်အောင်ကူညီလှူဆောင်ပေးတဲ့ပရိုက်တာအဖွဲ့တစ်ခုထူထောင်ခဲ့သူကို2015ခုနှစ်အတွက်ကမ္ဘာစစ်နှစ်ရေခါစုချီးမြှင့်လိုက်ပါတယ်။ Fazal Hassan Abed ဟာ BRAC လို့ခေါ်တဲ့ဘင်္ဂလားဒေ့ရှ်ကျေးလက်ဖွံ့ဖြိုးရေးကော်မတီကိုထူထောင်ခဲ့သူပါ။လူပေါင်း9သိန်းလောက်တည်ဆုံခဲ့ရတဲ့1980ပြည့်နှစ်တိုင်ဖုန်းမုန်တိုင်းဒဏ်နဲ့1992ခုနှစ်မှာပါကစ္စတန်ကနေခွဲထွက်ရေးလွတ်လပ်ရေးတိုက်ပွဲဒဏ်တွေကနေပြန်လည်ထူထောင်ရေးအကူအညီပေးဖို့ယာယီကူညီခဲ့စေအဖွဲ့တစ်ခုအဖြစ်အဲ့ဒီကော်မတီကလှူဆောင်ပေးခဲ့တာပါ။ဘင်္ဂလားဒေ့ရှ်ဟာတစ်ချိန်လုံးကကမ္ဘာပေါ်မှာဒုတိယအဆင်းရဲဆုံးနိုင်ငံတစ်ခုအဖြစ်စည်ရင်းသွင်းခံခဲ့ရတဲ့နိုင်ငံမှာ BRAC အဖွဲ့ဟာဆင်းရဲမွေးတည်မှုပတ်ပြောက်ရေးအာရုံစိုက်လှုပ်ဆောင်တဲ့တစ်ကမ္ဘာလုံးမှာအစိုးရမဟုတ်တဲ့အကြီးဆုံးအဖွဲ့တစ်ခုဖြစ်လာပါတယ်။အာဖရိကနဲ့အာရှဒေသကလူပေါင်း150ကျော်ဆင်းရဲတွေကနေထွက်နိုင်အောင်ဒီအဖွဲ့ကကူညီလှုပ်ဆောင်ပေးခဲ့တယ်လို့ခန့်မှန်းထားပါတယ်။ဒီကနေ့ဆိုရင် BRAC အဖွဲ့မှာဝန်ထမ်းပေါင်း3000ကျော်ရှိနေပါပြီ။စာနာရိတ်ခါတွေနဲ့စာနာရိတ်ခါတွေရဲ့အကြီးအသေးနဲ့ရရှိနိုင်မှုအခြေအနေတိုးတက်အောင်လှုပ်ဆောင်ပေးတဲ့သိပ္ပံပညာရှင်တွေနဲ့တခြားလူတွေကိုအသိအမှတ်ပြုဖို့ကမ္ဘာစနေရီကာစုကို1986ခုနှစ်မှာနိုဘယ်ဆုရှင်နော်မန်ဘော်လော့ကဖန်တီးခဲ့တာပါ။လေယာဉ်ပေါ်မှာဆိုးရွားစွာပြုတ်မှုတဲ့ခီးတွေကိုအမြင်မဲ့ဆင်းသွင်းမဲ့အစီအစဉ်တစ်ခုကိုတရုတ်လေကြောင်းတော်လာရေးဆိုင်ရာအာဏာပိုင်တွေစဉ်းစားနေပါဗျ။ ပြည်မှုဆက်ဆံမှုဆိုးရွားတဲ့ခီးတွေတွေကိုအမြင်မဲ့ဆင်းသွင်းမဲ့စနစ်တစ်ခုမကြခင်မှာပဲအဆင်သင့်ဖြစ်တော့မယ်လို့တရုတ်အရက်ဖက်လေကြောင်းတော်လာရေးဆိုင်ရာစီမံခန့်ခွဲရေးအဖွဲ့ CAAC ကပြောပါတယ်။ဒီအစီအစဉ်ကိုလေကြောင်းလိုင်းတွေခီးသွွားလုပ်ငန်းတွေလေဆိပ်တွေနဲ့ပူးပေါင်းပြီးတော့လုပ်ဆောင်သွားမယ်လို့တရုတ်အစိုးရပိုင်းစင်ဝါတင်းဌာနကဖော်ပြပါတယ်။ဆိုးဆိုးရွားရွားပြည်မှုတဲ့လေရင်ခီးတွေကိုမှတ်တမ်းတင်ထားမယ်လို့ CAAC ကပြောပါတယ်။ခီးတွေတွေကိုလေကြောင်းလိုင်းတွေကအမြင်မဲ့ဆင်းနဲ့ထည့်ရတဲ့အကြောင်းပြချက်တွေအပြင်ဘယ်လိုအရေးယူမဲဆိုတာကိုဖော်ပြကြဖို့လည်းတက်ဆိုင်တဲ့အဖွဲ့အစည်းတွေကို CAAC ကတိုက်တွန်းထားပါတယ်ခင်ဗျာ
။ဒါကတော့ကိုချိုချိုသိန်းနဲ့ကိုရဲနိုင်တို့ကနောက်ဆုံးရကမ္ဘာသတင်းတွေကိုပြပြသွားတာပါရှင်။အခုတော့တောက်ချာနေနေတဲ့ခင်းသတင်းလှော်တွေကိုတင်ဆက်မှာပါ။ဒီပားရောက်မဲဆန္ဒရှင်တွေမဲပေးနိုင်ရေးဝါရှင်တန်မြို့မြန်မာတန်ယုံကစတင်စီစဉ်ဆောင်ရွက်နေပေမဲ့အလန်းဝေးတဲ့ပြည်နယ်တွေကမြန်မာတွေအဖို့တော့မဲကိုတိုင်းတွားပေးဖို့အခက်အခဲတွေရှိနေပါတယ်။မြန်မာနိုင်ငံမှာရွေးကောက်ပွဲကျင်းပချိန်အမေရိကန်ပြည်ထောင်စုရောက်မြန်မာနိုင်ငံသားတွေအနေနဲ့မဲပေးနိုင်ဖို့မြန်မာတန်ယုံကစည်ရင်းတွေကိုစပြီးတော့ကောက်ခံနေပါတယ်။အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်။2015ခုနှစ်အောက်တိုဘာလအကုန်ဒါမှမဟုတ်နိုဝင်ဘာလဆန်းမှာကျင်းပဖို့ရှိတဲ့ရွေးကောက်ပွဲအတွက်ပြပရောက်မဲဆန္ဒပေးပိုင်ခွင့်ရှိသူတွေအနေနဲ့မဲပေးနိုင်ဖို့ဝါရှင်တန်မြို့တော်မြန်မာတန်ယုံကနေဇွန်လ29ရက်နေ့ကနာမည်စည်ရင်းတွေစတင်ကောက်ခံနေပါပြီ။မြန်မာနိုင်ငံကုလက်မှတ်ကိုင်ဆောင်ထားပြီးအသက်18နှစ်ပြည့်သူမြန်မာနိုင်ငံသားတွေအနေနဲ့တန်ယုံကိုမဲပေးဖို့အမည်စည်ရင်းပေးပို့ရမှာဖြစ်ပါတယ်။အခုလိုရွေးကောက်ပွဲမှာအဝေးရောက်မြန်မာတွေမဲပေးနိုင်ဖို့မြန်မာတန်ယုံရဲ့စီစဉ်ဆောင်ရွက်မှုတွေကိုကြိုဆိုပေမယ့်တန်ယုံနဲ့အလန်းဝေးတဲ့ပြည်နယ်တွေရောက်နေတဲ့သူတွေအတွက်မဲပေးဖို့အခက်အခဲတွေရှိနေတယ်လို့အော်ရဂွန်ပြည်နယ်မှာပညာသင်ကြားနေတဲ့မြန်မာနိုင်ငံသားကိုဝင်းမင်းက VOE ကိုပြောပါတယ
်။၃နေရာတည်းပဲရှိတယ်ဝါရှင်တန်တို့ဒီနယူးယောက်တို့ကယ်လီဖိုးနီးယားမှာ၃နေရာပဲတကယ်ပဲမဲကိုတိုင်းသွားပေးရမယ်ဆိုရင်တော့ဒီကျွန်တော်တို့အမေရိကမှာရောက်နေတဲ့ဒီမြန်မာနိုင်ငံသားတွေတော့အခက်အခဲတော်တော်များမယ်လေရှိတယ်။အမေရိကဆိုရလဲဒီပြည်နယ်တွေလည်းအများကြီးရှိတော့ပြီးတော့တနေရာနဲ့တနေရာခီးသွားတဲ့အခါနံပါတ်7တွေလွယ်တာတော့ဟုတ်တယ်ဒါပေမဲ့ငွေကြေးအရာတော့နည်းနည်းတော့ခက်မှာဗျာဈေးကလည်းကြည့်ရတော့ကားနဲ့ပဲသွားတော့လေရင်နဲ့ပဲသွားတော့အသွားလာဒီဈေးနှုန်းကနည်းနည်းကြည့်တဲ့အခါကျတော့အဲ့ဒီနေရာဒေတာကိုအရောက်သွားပြီးတော့မဲပေးရမယ်ဆိုရင်တော့ဒီမဲလာပေးမယ်လူအရေးအတွက်နည်းမယ်လို့ထင်တယ
် Texas ပြည်နယ်ရောက်မြန်မာနိုင်ငံသူမမြင့်စုကလည်းမဲပေးလို့ရနိုင်တဲ့အခြားနည်းလမ်းတွေကိုတန်ယုံကနေဖော်ပြပေးတင်ကြောင်းပြောပါတယ်
ဟုတ်ညီမအခုတခြားပြည်နယ် Texas မှာနေတဲ့အတွက်ကြောင့်အဲဒီတန်ယုံရှိရဲ့တို့အဲဒီ Washington နဲ့ LA ကိုကိုတိုင်းသွားပြီးတော့မဲပေးဖို့ကအရင်ခက်ခဲဖြစ်တယ်အားကြောင့်တခြားနေရာတွေ Blackwell လို့ပို့ပြီးအဲဒီတန်ယုံကတခြားနေရာတွေဖော်ပြစီစဉ်တာပေါ့နော်တခြားနေရာကတော့အဲဒီအကောင်းဆုံးကတော့အဲဒီ online မှာမဲပေးနိုင်တော့ကောင်းပါပေါ့နော်ဒါမှမဟုတ်တခြားနေရာနောက်တစ်ခုရှိရတော့အဲဒီအဲစာတိုင်းနေတာတိုင်းဟို farmအတိကျရှိဟာဟိုဖြည့်စရီကိုရလက်မှတ်ထိုးပြီးတော့လည်းဒါလိုက်ပဲပို့လိုက်လို့မဟုတ
်အလန်းဝေးတဲ့ပြည်နယ်တွေရောက်မြန်မာတွေအတွက်စားရိုက်ကျင်းနှန်းကပေးဖို့တဲ့စနစ်ကိုစီစဉ်ပေးဖို့ကိုဝင်းမင်းကအခုလိုအကြံပြုပါတယ
် reliable body လိုမျိုးလုံလုံချီချီနဲ့မဲအရေးအတွက်ကမှုကနည်းနည်းခက်ခဲတဲ့အခါကျတော့လောက်ရတာကျွန်တော်နိုင်ငံခုမှစတင်ပြီးရွေးကောက်ပွဲတွေလုပ်တဲ့အခါမှာအခက်ခဲတွေအများကြီးရှိနေမယ်လို့ထင်တယ်အဲ့ဒါကြောင့်ကျွန်တော်ကတော့အတန်တန်အကောင်းဆုံးဖြစ်နိုင်တာကတော့ဒီလိုမျိုးပေါ့နော်မင်းနဲ့ပို့ပြီးတော့ဒီစာလိုက်တိုင်းကိုဒီရွေးကောက်ပွဲအတွက်တက်တက်ထားပြီးတော့အဲ့ဒီကနေပြီးတော့မင်းနဲ့ပို့ပြီးတော့မဲဆန်းနာကိုပေးနိုင်တာအကောင်းဆုံးဖြစ်မယ်လို့တော့ကျွန်တော်ထင်တယ်။အ
ဲ့တော့မှန်ကန်မှုရှိမယ်ရောမှန်မှန်ကန်ကန်လုပ်မယ်လို့ရောမျှော်လင့်လားရှင်။ဟိုတန်ယုံနေရာပဲဖြစ်ဖြစ်ရွေးကောက်ပွဲကော်မရှင်ပဲဖြစ်ဖြစ်ဒီမဲတွေမှန်ကန်မှုရှိတရားမျှတမှုရှိနဲ့ပတ်သက်ပြီးတော့ဘယ်လိုမျှော်လင့်ထားလဲရှင်
။ဟုတ်ကဲ့ဒီပြောမလို့ဒီမဲမှန်ကန်မှုရှိလားမရှိလားဘောတော့မရစ်ဟိုဒီမဲလိမ်နာတော့ဘာလို့ရှိမလားဆိုမှန်ကျွန်တော်အမှန်တိုင်းပြောရရူဒရာပြောရအမှန်အကန့်တော့ဖြစ်မယ်လို့ကျွန်တော်တို့ကတော့အလုံးမျောလင်းထားကြပါမယ်။လိန်နာတွေရှိနိုင်မလားဆိုရင်တော့လေဒါကျွန်တော်တို့အကုန်လုံးသိနေကြပဲလိန်ကောင်းနဲ့လိန်မပေါ့လိန်ငယ်နဲ့လိန်ညာမှာလိန်မဲ့ဒီလမ်းစာတွေလည်းတွေ့နေရပြီမှာဒါပေမဲ့ကိုလုံနိုင်တဲ့အစပေါ့ကိုလုံနိုင်တဲ့အပြောင်းလဲကိုမဲပေးရမယ်အလုပ်ကိုမဲပေးကြပါတကယ်လို့လိန်နေဆိုလို့ရှိရင်ဒါလိန်တဲ့သူတွေကတမိုင်းအတူတူတမိုင်းသူတို့ရေးလိမ့်မယ်နောက်ပြီးတော့ကိုလိုချင်တဲ့အပြောင်းလဲကိုတိုင်းမဲပေးပြီးတော့စတင်ပြောင်းလဲဖို့လိုအပ်တယ်လို့ကျွန်တော်အမြင
်ဝါရှင်တန်အမေရိကန်တန်ယုံရဲ့ဇွန်လ25ရက်နေ့ရက်စွဲနဲ့ထုတ်ပြန်ကြမှာတော့မဲပေးဖို့စီရင်ပေးသွင်းသူတွေအနေနဲ့ဝါရှင်တန်မြို့မြန်မာတန်ယုံကိုလာရောက်မဲပေးနိုင်ခြင်းရှိမရှိဆိုတဲ့ခေါင်းစဉ်ထည့်သွင်းဖော်ပြထားပါတယ်အဲ့ဒီမှာဖော်ပြကြမဲ့စီရင်ပေးသွင်းသူတွေရဲ့သဘောထားနဲ့ပတ်သက်ပြီး အထက်ကိုအကြောင်းကြားပေးမှာဖြစ်တယ်လို့လည်းတန်ယုံတာဝန်ရှိသူတဦးက VOE ကိုပြောပါရယ်လက်ရှိအမေရိကန်မှာတာဝန်ထမ်းဆောင်နေတဲ့မြန်မာအစိုးရဝန်ထမ်းတွေပုဂ္ဂလိကတရားဝင်လာရောက်လုပ်ကိုင်နေသူတွေမြန်မာနိုင်ငံကနေတရားဝင်ထွက်လာသူတွေစီးရင်အရာမဲပေးနိုင်တဲ့လူဦးရေ260နီးပါးရှိနေပြီလို့ဆိုပါရယ်မဲပေးဖို့အမည်စီးရင်ကောက်ခံရမှာအမေရိကန်ပြည်ထောင်စုအရှိနဲ့အလဲပိုင်းမှာရှိတဲ့ပြည်နယ်တွေရောက်မြန်မာနိုင်ငံသားတွေအနေနဲ့ဝါရှင်တန်ကမြန်မာတန်ယုံကိုလိမ့်မှုပြီးအမည်စီးရင်ပေးပို့ကြရမှာဖြစ်ပါတယ်။နယူးယောက်၊နယူးဂျာစီနဲ့ကွန်နက်တစ်ကတ်ပြည်နယ်တွေရောက်မြန်မာတွေကတော့နယူးယောက်မြို့မှာရှိတဲ့မြန်မာအမြဲတမ်းကိုယ်စားလှယ်အဖွဲ့ယုံကိုလိမ့်မှုပေးပို့ရမှာဖြစ်တယ်လို့အနောက်ချမ်းပြည်နယ်တွေကတော့လော့စ်အန်ဂျလိစ်မြို့မှာရှိတဲ့မြန်မာကောင်စစ်ဝင်ရုံးချုပ်ကိုလိမ့်မှုပြီးအမည်စီးရင်ပေးပို့ရမှာဖြစ်တယ်လို့တန်ယုံရဲ့ကြေညာချက်မှာဖော်ပြထားပါတယ်ရှင်။
2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့အတိုက်ခံဒီမိုကရေစီလိုလားသူတွေတောင်းဆိုနေကြတဲ့အချက်လက်တွေဟာလွတ်တော်ထဲမှာဖြစ်မလာခဲ့ပါဘူး။ဒါကြောင့်မလို့ဒီ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်အလားအလာငငယ်ခင်းကျင်တွေဘယ်လောက်ထိရှိနေအောင်မယ်လို့သရရှင်တွေယူဆပါလဲ။အခုစနေနေ့ညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလူတွေသရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်မိမိတို့ဆင်းရဲလိုတဲ့အကြောင်းအရာမိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2392382554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေပေါ်မှာသတင်းရှင်တွေရဲ့အမြင်သဘောထားတွေကိုတင်ပြနိုင်ဖို့အခုလိုတိုက်ရိုက်လည်လိုက်အစီအစဉ်တွေကိုစနေနေ့အင်္ဂါနေ့ညအစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုဆက်လက်နားဆင်နေကြတာပါဒေါ်လာဈေးတက်တာဓာတ်ငွေဈေးကျတာအစိုးရအသုံးစရိတ်ကြီးမြင့်လာတာတွေနဲ့ကုန်သွယ်ရေးလုံငွေပြမှုတွေကြောင့်မြန်မာစီးပွားရေးအကျဘက်ကဥတီသွားနိုင်တဲ့အလားအလာတွေရှိနေတယ်လို့ IMF အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကြီးကတတိပေးလိုက်ပါတယ်မတ်တင်ကီထိုက်ကစူးစီးတင်ပြမှာပါရှင်
လက်ရှိအမေရိကန်ဒေါ်လာဈေးတက်နေမှုမြန်မာအဓိကတင်ပို့ကုန်ဖြစ်တဲ့သဘာဝဓာတ်ငွေဈေးချနေတာတွေကမြန်မာဘဏ္ဍာရေးပိုင်းကိုအားနည်းသွားစေတယ်လို့ပြည်ပဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ကသတိပေးလိုက်ပါတယ်။အစိုးရသုံးစီကြီးမြင့်လာတာကြောင့်အကျွေးထူလာတာကုန်သွယ်ရေးလုံငွေပြမှုကြောင့်ကုန်စည်လုံးကြီးမြင့်လာမယ်အရေးကိုလည်းထောက်ပြပြောဆိုပြီးလွတ်လပ်လာတဲ့မြန်မာဘဏ္ဍာရေးကဏ္ဍကိုပိုပြီးစနစ်တကျစီမံခန့်ခွဲဖို့ကိုလည်းတိုက်တွန်းထားပါတယ်။ဒီအချက်တွေကစီးပွားရေးလုံခြုံနိုင်စွမ်းနဲ့မူဝါဒရေးရာပိုင်းမှာအားနည်းမှုတွေဖြစ်စေနိုင်တယ်လို့ IMF ကပြောဆိုလိုက်ပါတယ်။ဒါကြောင့်လည်းမြန်မာစီးပွားရေးအကျဘက်ကိုဥတီသွားစေနိုင်တဲ့အလားအလာတချို့ရှိနေတာဖြစ်တယ်လို့ထောက်ပြပြောဆိုလိုက်တာဖြစ်ပါတယ်။ကမ္ဘောဇာဘာရဲ့ဒုတိယဥက္ကဋ္ဌဦးတန်းလွင်ကတော့မြန်မာစီးပွားရေးဖွံ့ဖြိုးမှုကမကျနိုင်ပါဘူးလို့ပြောပါတယ
်။ IMF ပြောတဲ့စီးပွားရေးကျမယ်ဆိုတဲ့ဟာတွေကတော့သူဆိုတဲ့သဘောကတော့စီးပွားရေးကျမှာမဟုတ်အမှစီးပွားရေးတိုးတက်မှုတော့ရောပါမယ်ဆိုတဲ့သဘောကိုပြောတာနော်စီးပွားရေးကျမယ်ဆိုတာ negative ဖြစ်သွားတယ် sense လားအမကဟိုအဲ့ဒီသဘောမဟုတ်ဘူးတိုးတက်မှုတော့အကွက်ရှိနေတယ်ပမာပြည်ကအလားလာကောင်းတဲ့တော့တိုးတက်မှုရဲ့ IMF ကအတိမပြထားတာလေအာ6ကနေ9.8အခုဒီနေ့ဆို900ကနေတော့တက်မယ်နော်အဲ900ကိုတက်မဲ့ဟာအလားလာကနောက်တော့နောက်တစ်နေ့ဆိုရင်တော့ double digit တောင်ဖြစ်နိုင်တယ်လားလား
မြန်မာနိုင်ငံတော်ဗဟိုဘဏ်ကဈေးကွက်ပေါက်ဈေးအတိုင်းငွေလဲနှုန်းထားကိုတတ်မှတ်ဖို့အကျွေးတင်တာကိုရှင်းချရေးဆောင်ရွက်ဖို့ IMF ကအကြံပြုထားပါတယ်။တည်ငြိမ်တဲ့ငွေလဲလှယ်နှုန်းထားတရထူထောင်ထားနိုင်ဖို့အတွက်မြန်မာနိုင်ငံတော်ဗဟိုဘဏ်ကလွတ်လပ်တဲ့လုပ်ပိုင်ခွင့်အာဏာကိုအခုထက်ပိုပြီးတော့အသုံးချသင့်တယ်လို့လည်းဦးတန်းလွင်ကထောက်ပြပါတယ
်။ပေါက်တော့တော့ဒီလဲလှယ်နှုန်းတစ်ခုဟာ market base ကိုခေါ်တယ်နော်။ဈေးကွက်နဲ့နှိစက်တဲ့နှုန်းနဲ့ပဲသူကတတ်မှတ်တာပိုကောင်းတယ်။ဒါလို့ဗဟိုဘဏ်ကလွတ်လပ်ခွင့်ရပြီဆိုရင်ဒါမျိုးမျိုးဆက်စားသူလုပ်ဖို့ကောင်းတာလေဒီလွတ်တာခွင့်ကိုသူကအသုံးချပြီးတော့ဈေးကွက်မှာဖြစ်နေတဲ့ဟာကိုသူအများဆက်စားဟလာဟို action ရလို့ရှိရင်ဟလာဒါခုနပြောတဲ့နှုတ်အတက်ချတိတ်မမြန်ဘူးပေါ့အဲ့တော့အရေးကြီးတာတော့ဈေးကွက်ကအခြေခံသဘောတရားအရာပေါ်ပေါက်နေတဲ့ဒီလိမ့်လိုက်နှုတ်နဲ့ကြီးဆက်တဲ့နှုတ်ကိုပဲသူကဟိုယူဖို့လိုတယ်လေအဲ့ဒါအတိမပြဖို့လိုတယ်အခုကအဲ့လိုဗနီးစာဘက်နဲ့အပြင်ပဈေးကွက်မှာပေါက်နေတာနှုတ်ကတက်နေတယ်ဒီကသူတက်မှတ်တဲ့နှုတ်ကနည်းနေတော့ပါနေကနေဒါကြတဲ့သူ့ရဲ့စီမင်းစီကံအတိုင်းပဲဟိုတက်မှတ်တော့အဲ့ဒီမှာဒီကုနာနိုင်ငံသားတုံးငွေဒေါ်လာတွေဝယ်လို့မရဘူးဖြစ်လာတော့ဝယ်လို့မရရောင်းတာလည်းခက်သွားတာပေါ့
လက်ရှိမြန်မာအဓိကတင်ပို့ကုန်ဖြစ်တဲ့သဘာဝဓာတ်ငွေဈေးနှုန်းကျဆင်းတာကြောင့်မြန်မာဘဏ္ဍာရေးကိုထိခိုက်နိုင်တယ်ဆိုတဲ့ IMF ရဲ့ပြောဆိုချက်ကိုတော့ကမ္ဘောဇားဘဏ်ရဲ့ဒုတိယဥက္ကဋ္ဌဦးတန်းလွင်ကသဘောမတူပါဘူး။သဘာဝဓာတ်ငွေဈေးကြပေမဲ့မြန်မာနိုင်ငံကသဘာဝဓာတ်ငွေပိုပြီးတိုးတက်ထုတ်လုပ်နိုင်တဲ့အနေအထားမှာရှိတယ်လို့သူကထောက်ပြပါဗျ။အဲ
့တော့ IMF ကဘယ်လိုမြင်လဲဒီကျွန်တော်ကမြင်တာကတော့တမျိုးမြင်တယ်နော်။ဟိုနောက်ထပ်တိုးပြီးတော့ပို့တာတော့ဘာလို့ဟလာပို့ပြီးတော့ဟိုတိကျဆိုရင်စီးပွားရေးပြန်ပြီးတော့နလာထူလာတော့သူကတကပြန်ပြီးတော့အဲ့ဒါတိုးဝယ်လာရလေရှိနေတာလေအဲ့ဒါလည်းရှိတယ်လေနောက်တစ်ဖက်ကလည်းခုနကပြောတဲ့ twin tick ကနေထွက်လာတဲ့အားတွေလည်းဒါထပ်ပြီးတော့တိုးချက်ပို့လို့ရှိရင်နော်အဲပြန်ပြီးတော့ပုံချကြည့်လို့ရှိရင်တော့ဒါဟိုတိတ်ပြီးတော့ကြမယ်လားလားတော့မမြင်ဘူ
းလက်ရှိမြန်မာနိုင်ငံရဲ့လူမှုရေးစီးပွားရေးအသွင်ကူးပြောင်းမှုကာလမှာစီးပွားရေးကဏ္ဍတည်ငြိမ်မှုကိုထိန်းထားနိုင်ဖို့ကအရေးကြီးတယ်လို့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးကပြောဆိုထားပါတယ်အများပြည်သူရင်းနှီးမြှုပ်နှံမှုတွေဖန်တီးပေးဖို့ခိုင်မာတဲ့ဘဏ်လုပ်ငန်းဆိုင်ရာစည်းမျဉ်းတွေနဲ့ဘဏ္ဍာရေးကဏ္ဍတည်ငြိမ်ရေးအတွက်ကြီးကြပ်လုပ်ကိုင်နိုင်မှုနဲ့ဖွံ့ဖြိုးမှုကိုအထောက်အကူဖြစ်စေမယ့်စီးပွားရေးကဏ္ဍအဝင်အဝိုင်းတိုးတက်လာဖို့တွေကိုလှုံ့ဆော်ဖို့လဲမြန်မာအစိုးရကိုယ်စားလှယ်တွေနဲ့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းတွေ့ဆုံဆွေးနွေးခဲ့တဲ့နိုင်ငံတကာငွေကြေးရန်ပုံငွေအဖွဲ့ကြီးကတိုက်တွန်းလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံရင်ဆိုင်နေရတဲ့ဖွံ့ဖြိုးရေးဆိုင်ရာကြီးမားတဲ့လိုအပ်ချက်ကိုဖြည့်ရှင်းနိုင်ဖို့ကတော့အစိုးရရဲ့စီးပွားရေးဆိုင်ရာစီမံခန့်ခွဲနိုင်စွမ်းကအရေးပါတဲ့တော့ချက်ဖြစ်ပါတယ်လို့လည်း IMF ကမှတ်ချက်ပေးပါတယ်ရှင်
။မတ်တင်ကြီးထိုက်ပြောပြသွားတာပါ။အခုလိုမြန်မာစီးပွားရေးအလားအလာကျဆင်းလာနိုင်တယ်လို့ IMF ကသတိပေးပြောဆိုလိုက်ချိန်မှာပဲမြန်မာနိုင်ငံမှာရှိတဲ့ကျေးလက်ဒေသဖွံ့ဖြိုးတိုးတက်မှုတွေလုပ်ကင်ဖို့ကမ္ဘာဘဏ်ကြီးကနေအမေရိကန်ဒေါ်လာတန်400ပေးအပ်လိုက်ပါတယ်အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOE မြန်မာပိုင်းသတင်းတောက်ကိုထက်အောင်ကပြောပြမှာပ
ါမြန်မာနိုင်ငံမှာဖွံ့ဖြိုးမှုနေပါတဲ့မြို့နယ်62မြို့နယ်ကိုရွေးချယ်ပြီးတော့လိုအပ်တဲ့လုပ်ငန်းတွေလုပ်ကင်နိုင်မှုအတွက်ကမ္ဘာဘဏ်ကနေဒေါ်လာတန်400ထပ်ဆောင်ပေးအပ်လိုက်ပါတယ်ကြေးရွာနေပြည်သူတွေအထူးကလိုအပ်နေတဲ့နေရာတွေမှာဒီငွေတွေကိုအသုံးပြုသွားမှာလည်းဖြစ်ပါတယ်စီရင်နံပါတ်မှုများပြတဲ့တိုင်းနယ်ပြည်နယ်တွေကိုရွေးချယ်ပြီးတော့အဓိကကူညီထောက်ပံ့သွားမယ်လို့လည်းကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာပြန်ကြားရေးအရာရှိကိုကျော်စိုးလင်းကအခုလိုပြောပါတယ
်စီရင်နံပါတ်မှုနှုန်းမြင့်မားပြီးတော့မှလိုအပ်ချက်ရှိနေတဲ့ဒီတိုင်းနယ်ပြည်နယ်တွေမှာတော့အဓိကအများစုဖြစ်နေပေါ့နော်ဒါပေမဲ့ဟိုဒီတိုင်းနယ်ပြည်နယ်တော့တော်တော်အနှံ့အပြားတော့ဖြစ်ပါလိမ့်မယ်တိုင်းနယ်ပြည်နယ်တစ်ခုချင်းစီမှာနှမျိုးနယ်စီသုံးမျိုးနယ်စီစသည်ဖြစ်ပေါ့အဲ့လိုဆောင်ရွက်သွားမှာဖြစ်ပါတယ်
ဒီစီမံကိန်းကိုကမ္ဘာ့ဘဏ်ကနေရန်ပုံငွေနဲ့လိုအပ်တဲ့နည်းပညာတွေကိုထောက်ပံ့သွားမှာဖြစ်ပြီးတော့ကြေးလက်ဒေတာဖွံ့ဖြိုးရေးဦးစီးဌာနနဲ့ပူးတွဲလှုပ်ဆောင်သွားမယ်လို့လည်းကိုကျော်စိုးလင်းကဖွင့်ဟပါတယ
်ကြေးလက်ဒေတာမှာရှိတဲ့ရိုက်ရွာအဖွဲ့အစည်းတွေကသူတို့ရိုက်ရွာမှာရှိတဲ့ဒီလိုအပ်ချက်တွေကိုသူတို့ဦးစားပေးပြီးတော့မှသူတို့ကိုယ်တိုင်ရွေးချယ်ဆုံးဖြတ်ခွင့်ပေးတယ်နောက်ပြီးတော့မှဒီသူတို့ကြေးရွာတရားချင်းစီအတွက်ရရှိတဲ့ဒီရန်ပုံငွေကိုသူတို့ဘာသာသူတို့စီမံခန့်ခွဲပြီးတော့မှသူတို့ရဲ့လိုအပ်ဆုံးဖြစ်တဲ့လုပ်ငန်းတွေကိုသူရွေးချယ်ဆောင်ရွက်တဲ့ဟာကိုပေးတဲ့အတွက်ဒီမှာရှိတဲ့ဒီတို့ရဲ့သွားဆောင်ရည်ကိုလည်းညင်ပေးရရောက်တဲ့စီမံကိန်းတစ်ခုဖြစ်ပါတယ်
။ဒီဒေါ်လာတန်400ကဘယ်လိုလုပ်ငန်းတွေကိုအဓိကလုပ်ကင်သွားမလဲဗျ။
အခုဒီခွင့်ပြုပေးလိုက်တဲ့ဒီချင်းဝင်တွေကကျွန်တော်တို့ဒီမြန်မာတနိုင်ငံလုံးမှာရှိတဲ့ဒီမြို့နယ်ပေါင်း60နဲ့မြို့နယ်မှာဒီလူမှုကိုပြုစီမံကိန်းကိုအကောင့်တွေပေါ်ဆောင်ရွက်သွားနိုင်မှာဖြစ်ပါတယ
်။စီရင်နံပါတ်မှုလျှော့ချရေးပညာရေးကျန်းမာရေးကဏ္ဍတွေအပါအဝင်ပုဂ္ဂလိကအခန်းကဏ္ဍတွေဖွံ့ဖြိုးတိုးတက်ဖို့အတွက်ကမ္ဘာ့ဘဏ်ကဒေါ်လာတန်1600ကူညီထောက်ပံ့တဲ့သုံးနှစ်စီမံကိန်းလှုပ်ဆောင်နေရလဲဖြစ်ပါတယ်။ဒီစီမံကိန်းမှာကြီးရွာတရားချင်းစီအလိုက်ရရှိမဲ့ရန်ပုံငွေတွေကိုဒေသခံတွေရဲ့လိုအပ်ချက်တွေအရသူတို့ကိုယ်တိုင်စီမံခန့်ခွဲနိုင်မှာလဲဖြစ်တယ်လို့ကိုကျော်စိုးလင်းကဆိုပါတယ
်။အဓိကကဒီစီမံကိန်းကိုအဓိကကောင်းတယ်ပေါ်တဲ့အဲဒီအဖွဲ့အစည်းကတော့ဒီအဲဒီမွေးမြူရေးရေလုံငန်းနဲ့ကြီးလက်ဖွံ့ဖြိုးရေးဝန်ကြီးဌာနလက်အောက်မှာရှိတဲ့ဒီကြီးလက်ဦးစီးဌာနကနေပြီးတော့မှဒီစီမံကိန်းကိုဒီကအကောင့်တွေပေါ်မှာဖြစ်ပါတယ်။ဆိုတော့ကမ္ဘာ့ဘဏ်အနေနဲ့ကတော့ဒီစီမံကိန်းအကောင့်တွေပေါ်နိုင်ဖို့အတွက်ကိုဒီဘဏ္ဍာရေးရပံ့ပိုးပေးတယ်။နောက်ပြီးတော့ဒီဘယ်လိုအကောင့်တွေပေါ်ဆောင်ရွက်ရမယ်ဆိုတော့ဒီနီးလန်းနေကျွန်တော်တို့ကမ္ဘာ့ဘဏ်ကပံ့ပိုးပေးတာဖြစ်ပါတယ်။ဆိုတော့ဒီကအကောင့်တွေပေါ်ဆောင်ရွက်မှာကတော့ဒီကြီးလက်ဦးစီးဌာနကတာဝန်ယူပြီးတော့မှအကောင့်တွေပေါ်ဆောင်ရွက်မှာဖြစ်ပါတယ်။
ကမ္ဘာ့ဘဏ်ဟာ2012ခုနှစ်ကလေးကမြန်မာနိုင်ငံတဝန်းမှာရှိတဲ့ကြေးလက်ဒေတာဖွံ့ဖြိုးတိုးတက်ရေးအတွက်လူတုဗဟိုပြုစီမံကိန်းတွေအထူးကလှုပ်ဆောင်နေတဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်။ဝေးလံခေါင်ပြားတဲ့ကြေးလက်ဒေတာတချို့မှာလုပ်ငန်းငယ်ပေါင်း350ကျော်ကိုဆောင်ရွက်ပေးနိုင်ခဲ့ပြီးတော့ကြီးရပေါင်း1900အတွက်ရေရရှိရေးစာသင်ကျောင်းနဲ့လန်ဒရာဆောက်လုပ်မှုတွေကိုကူညီနေတဲ့အဖွဲ့အစည်းတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။ VOA သတင်းတော့ကိုထက်အောင်ပါရှင်။အခုတော့ အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်သွေးကြွအဖွဲ့ရဲ့ထိပ်တန်းခေါင်းဆောင်တွေဖမ်းဆီးခံလိုက်ရတဲ့သတင်းလွှာကိုပြောပြမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာစစ်သွေးကြွတွေလို့တန်တရားရှိသူ12ယောက်ကိုလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးလိုက်ပါတယ်။ဖမ်းဆီးလိုက်သူတွေထဲမှာအယ်ကိုင်ဒါအဖွဲ့နဲ့ဆက်နွယ်ပြီးမနစ်ကတောင်အာရှမှာစတင်ပေါ်ပေါက်လာတဲ့အဖွဲ့ရဲ့ထိပ်တန်းခေါင်းဆောင်2ယောက်လည်းပါဝင်နေပါတယ်။ဒီစစ်သွေးကြွအဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရှေးယိုဇွဲအစ္စလာမစ်ဝါဒီတွေကိုဝေဖန်တဲ့ဘလော့ဂါနှစ်ယောက်ကိုတပ်ဖြတ်ခဲ့တယ်လို့ထုတ်ဖော်ပြောဆိုထားတဲ့အဖွဲ့လည်းဖြစ်ပါတယ်။ VOA သတင်းတောက် Angela Pasricher New Delhi ကနေသတင်းပေးပို့ထားတာကိုဦးစံမိုးဝီပြောပြပါအောင်ရှင်
။ဗိုလ်ထူးနေတင်လီလုံးနဲ့ညတကောင်ရံအချိန်ထိဝင်ရောက်စီးနှမှုတွေဆက်တိုက်ပြုလုပ်ခဲ့ပြီးတဲ့နောက်ဖမ်းဆီးရမိမှုတွေနဲ့ပတ်သက်ပြီးတော့ကြာသပတေးနေ့မှာဘင်္ဂလားဒေ့ရှ်အစိုးရကျန်းဖက်မှုနှိမ့်နှင်းရေးအဖွဲ့ရဲ့လျှက်တပြက်လှုပ်ရှားမှုတိုက်ရင် RAB တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုလိုက်ပါတယ်။တန်တရားရှိသူတွေကတချို့ကိုဘူဒာယုံမှာဖမ်းဆီးထိန်းသိမ်းလိုက်တာဖြစ်တဲ့အကြောင်း RAB အဖွဲ့ရဲ့ပြောခွင့်ရသူဗိုလ်မှူးမတ်ဆူဒူအလမ်ကပြောပါတယ်။တခြားတန်တရားရှိသူတွေကိုဒက်ကာမြို့ရင်းပုံအောင်နေကြတဲ့နေရာတွေကနေဖမ်းဆီးခဲ့တာလို့ဆိုပါတယ်။ဖမ်းဆီးရမိတဲ့အထက်မှာအိန္ဒိယတပ်ငယ်အတွင်းအယ်ကိုင်ဒါအဖွဲ့ညှိနှိုင်းရေးမှူးမိုင်နူးအစ္စလာမ်နဲ့အဖွဲ့ရဲ့အကြံပေးဇာဖာအီမင်တို့ပါဝင်ပါတယ်မြန်မာနိုင်ငံဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာမွတ်စလင်တွေအပေါ်နှိပ်ကွပ်မှုတရားမျှတမှုမရှိတဲ့လုပ်ရက်တွေကိုကယ်တင်ဖို့နဲ့အာရှအရှေ့တောင်ပိုင်းမှာဂျီဟတ်ဘာသာရေးစစ်ပွဲဆင်နွှဲဖို့အတွက်ဒီအဖွဲ့အစည်းကိုပြီးခဲ့တဲ့စက်တင်ဘာလမှာဖွဲ့စည်းခဲ့တာဖြစ်တယ်လို့အယ်ကိုင်ဒါအဖွဲ့ကကြေညာခဲ့ပါတယ်ထောက်လှမ်းရေးသတင်းအချက်အလက်တွေအရဒီလူတွေဟာဘင်္ဂလားဒေ့ရှ်နိုင်ငံအတွင်းမှာအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ဖို့စီစဉ်နေတာကိုတွေ့ရှိရကြောင်း RAB ရဲ့ပြောခွင့်ရသူအလမ်ကပြောပါတယ်
We could recover the huge amount of explosives that using making bombs and the IED devices and few other the extremist or militant books that is using
သူတို့ဘုံလုတဲ့ဖောက်ခွဲပစ္စည်းအများပြားကိုကျွန်တော်တို့ဖော်ထုတ်နိုင်ခဲ့ပါတယ်။နောက်ပြီး EID လို့ခေါ်တဲ့လက်လုပ်ကရိယာတွေ၊စောင်ပုတ်တွေ၊လှုပ်ရှားမှုတွေနဲ့လေ့ကျင့်သင်ကြားရေးမှာအသုံးပြုတဲ့အစွန်ရောက်စစ်သွေးကြွတွေရဲ့လက်ဆွဲစာအုပ်တချို့ကိုလည်းသိမ်းမိခဲ့ပါတယ
်။စစ်သွေးကြွ12ယောက်ဟာဘူဂရာမြို့နယ်ကမဒရာစာဘာသာရေးကျောင်းကိုသွားပြီးလူစုဆောင်ဖို့နဲ့တင်တန်းပို့ချဖို့လုပ်နေကြတယ်လို့အလမ်ကပြောပါတယ
်။ They are trying to collect their members and they are trying to collect some of the equipment to announce that this organization is still running in this area.
သူကအဖွဲ့ဝင်အသစ်တွေစုဆောင်မှုအကြိုပန်းနေကြပါတယ်။နောက်ပြီးဒီအဖွဲ့အစည်းဟာဒီနေ့မြန်မာဆက်လှုပ်ရှားနေပြီးသူတို့ဒီစစ်စင်ရေးကိုကင်တွယ်လှုပ်ဆောင်နေသူတွေအဖြစ်ကြီးညာနိုင်ဖို့အတွက်လိုအပ်မဲ့အသုံးဆောင်တွေကိုလိုက်ပြီးတော့စုဆောင်းနေကြပါတယ်
။အိန္ဒိယတိုင်းငယ်မှာရှိတဲ့အယ်ကိုင်ဒါအဖွဲ့ဟာဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေအတွင်းမှာစာရေးဆရာတွေနဲ့ပညာတတ်တွေတော်တော်များများကိုတပ်ဖြတ်ခဲ့တဲ့အကြောင်းမေလအတွင်းမှာထုတ်ပြန်တဲ့6မိနစ်ဗီဒီယိုမှာထုတ်ဖော်ပြောဆိုခဲ့ပြီးသူတို့ဟာဘာသာရေးဖောက်ဖျက်သူတွေလို့ပြောပါတယ်။ဒီလိုတပ်ဖြတ်ခံရသူတွေထဲမှာဘင်္ဂလားဒေ့ရှ်နိုင်ငံဘွားအမေရိကန်နိုင်ငံသားအဗီဂျစ်ရိုက်ပါဝင်ပါတယ်။သူဟာလူဒီများထင်ရှားတဲ့ဘလော့ဂါတဦးဖြစ်တယ်လို့ဘာသာရေးတမာကျမ်းစာတွေကိုပြစ်တင်ဝေဖန်သူတဦးဖြစ်ပြီးဖေဖော်ဝါရီလအတွင်းဒက္ကာမြို့ကလမ်းတစ်ခုပေါ်မှာခုတ်ထစ်တပ်ဖြတ်ခံခဲ့ရပါတယ်။နောက်ထပ်တခြားဘင်္ဂလားဒေ့ရှ်နိုင်ငံသားဘလော့ဂါတဦးဖြစ်တဲ့ရာဂျစ်ဟိုက်ဒါကိုလည်းသူတို့တပ်ပစ်ခဲ့တယ်လို့အဲ့ဒီအုပ်စုကပြောပါတယ်။ဒေသတွေမှာအယ်ကိုင်ဒါနဲ့ဆက်နွယ်ပတ်သက်တဲ့အဖွဲ့ဖွဲ့စည်းခဲ့ပြီးတဲ့နောက်အိန္ဒိယ၊ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံတွေကထောက်လှမ်းရေးအဖွဲ့တွေကိုတက်လှမ်းနှိုးဆော်ထားပြီးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲလုံခြုံရေးကိစ္စလေးလာတုံ့တက်သူတွေကတော့သူတို့အနေနဲ့ဒီနိုင်ငံတွေအတွင်းမှာလူသစ်ရှာဖွေစုဆောင်းဖို့ဆိုတာတိတ်လွယ်တဲ့ကိစ္စမဟုတ်ဘူးလို့တုံ့တက်ကြပါတယ်။ဒီနိုင်ငံတွေမှာမွတ်စလင်ဥယျာဉ်ကြီးကြီးမားမားရှိကြပေမဲ့အယ်ကိုင်ဒါတို့ IS စစ်သွေးကြွအဖွဲ့တို့စတာတွေကိုဝင်ရောက်ခြင်းနဲ့အာတိတရှိသူကတော့နည်းနည်းပါးပါးပဲရှိလိမ့်မယ်လို့တုံ့တက်ကြပါတယ်ခင်ဗျာ
။ဥဆက်မိုးဝေပြပြသွားတာပါရှင်။မကြာခင်မှာတော့တောက်ချာနေနေနဲ့ခင်းတိုင်းထုတ်လွှင့်နေတဲ့ကျမ်းမာရေးကဏ္ဍနဲ့တိုင်းရင်းသတင်းလှော်တွေကိုနားဆင်ရမှာပါရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ BOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.boanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOE မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိဆက်လက်တင်ဆက်သွားမှာပါလိုင်းတိုမီတာ24 32 49တို့ပြင်လိုင်းလက်မီတာ190 kHz 1905တို့ကနေတိုးချက်ထုတ်လွှင့်သွားမှာပါရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပ
ါဒီခါကတန်းရာကမပြင်းထန်မှုပေါ်ရလေးပဲရှိတယ်ဒါပေမဲ့အဲမှာအုံနောက်ကတိုက်လိုက်တဲ့အရှင်နဲ့လောက်ခါသွားတ
ယ်။ဦးကောင်းတန်ရအရေးပေါ်ပြည့်စုံမှုနဲ့ပတ်သက်တဲ့ကျမ်းမာရေးကဏ္ဍမှာအပြည့်အစုံနားဆင်ရမှာပါရှင်။ဒါအပြင်နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်သတင်းလွှာကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့ American Indian အသုံးနှုန်းသင်ခန်းစာကိုထုတ်လွှင့်ဖို့အချိန်ရောက်ပါပြီ။ဒေါ်လာလာတန်းကစီစဉ်တင်ဆက်ထားပါတယ်ရှင်။
တို့ရရှိများရှင်မိတ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအပြင်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မိတ်ဆွေ၃ရေဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တင်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲအဲတူဦးကတော့အားနာလို့ဖြစ်စေစိတ်နာကောင်းလို့ဖြစ်စေကျွန်တော်ကျမပဲပြလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအခြေအနေမျိုးမှာအင်္ဂလိပ်လိုဘယ်လိုသုံးနှုန်းပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Here let me pick up the tab
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Here let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တဲ့ TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတင်တဲ့ငွေပြေးစားဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Say let me foot the bill for this
နောက်ထပ်နားဆင်ကြည့်ကြရအောင
် Say let me foot the bill for this
အတိအပယ်ကတော့ကျမပေးပြစီဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ FOOT foot ကကရိယာအနေနဲ့သုံးထားတာဖြစ်ပြီးဘန်စကအတိအပယ်ကတော့စိုက်ထုတ်ပေးတဲ့သဘောပဲဖြစ်ပါတယ်တတိယတစ်မျိုးပြောနိုင်တာကတော့
Here let meIt's my treat.
Now ta na sin chi ja ya aw.
Here, let me, it's my treat.
A de be ga ro jma jwe ba me so da be phit ba de. Di niya ma T R E A T treat ga a de be myo myo shi ba de. Sait chan da ya aw, jwe da, ngwe da, let saung pe da, sa ta phin ko yi nyun pyo so da phit ba de. Sa taw sain twa lo be du ga jwe ma le. A naw nai ga ma lo ကိုအတွက်ကိုပေးကြကြီးဆိုရင်ရောဘယ်လိုပြောမလဲ
Dutch treat
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Dutch treat
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင
် Go Dutch
ဒီနေရာမှာ DUTCH Dutch ကဘယ်ကလာတယ်လဲရှင်းပြရမယ်ဆိုရင်တော့ Holland နိုင်ငံက Dutch ကလာတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်ကဘရစ်ရှားနဲ့ဒတ်ချ်ရီဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်ဆစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာဒတ်ချ်ဆိုတဲ့စကားလုံးဟာနှိမ်ပြောတာစော်ကားတဲ့သဘောရောက်ပါတယ်အဲ့ဒါကတော့ထူစင်ကပေါ့ဥပမာ courage ဆိုတဲ့တတ္တိကိုဒတ်ချ်နဲ့တွဲပြီးဒတ်ချ် courage လို့ဆိုရင်တော့တတ္တိကြောင်းတာကိုဆိုလိုပါတယ်ဥပမာသူကအရက်မှုမှတတ္တိရှိတာဆိုရင်ဒတ်ချ် courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်။ကိုစားတာတွေကိုပေးကြီးဆိုတဲ့သဘောရောက်ပါလေ။တော်ရရှင်များကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်။အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးကြီးဆိုရင်နော
် Dutch treat
နောက်တစ်မျိုးပြောနိုင်တာက
Go Dutch
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်
American Indian အသုံးနှုန်းသင်ကန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်သွားတာပါရှင်။ဒီအစီအစဉ်ကို VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့တနင်္လာနေ့ညနေခင်းရုပ်သံအစီအစဉ်မှာလည်းအပတ်စဉ်တင်ဆက်နေပါတယ်။ကြည့်ရှုအားပေးကြဖို့ဖိတ်ခေါ်ပါတယ်ရှင်။အခုတော့ကျမ်းမာရေးကဏ္ဍကိုတင်ပြမှာပါ။ဥကောင်းတန်ရာအရေးပေါ်ပြုစုမှုအပိုင်း၁ကိုဒီတစ်ပတ်တင်ဆက်ထားပါတယ်။မြန်မာနိုင်ငံမှာအဖြစ်များပြီးအသက်အန္တရာယ်ကြီးတဲ့ဥကောင်းတန်ရာအတွက်ဆေးရုံမရောက်ခင်မှာအရေးပေါ်ပြုစုကုသပေးဖို့အရေးကြီးတဲ့အကြောင်းကျန်းမာရေးပညာရှင်တွေကပြောပါတယ်။ဒီအကြောင်းအရိုးအထုကုခွဲစိတ်ဆရာဝန်ကြီးနဲ့အရိုးရောဂါပညာအငိမ့်စားဌာနမှူးပါမောခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ဟုတ်ကဲ့ပါမောခဒေါက်တာကျော်မြင့်နိုင်ခင်ဗျာ။ကျွန်တော်တို့ပြီးခဲ့တဲ့တစ်ခေါက်ကတော့ဒီဥကောင်းထံရရတာနဲ့ပတ်သက်ပြီးတော့ကာကွယ်ရေးအကြောင်းတွေကိုကျွန်တော်တို့အဓိကပြောပြီးတဲ့အခါမှာအခုတစ်ခေါက်တော့ဆရာကြီးအခုလိုဒီကာကွယ်တဲ့ဂျားတွေကဖြစ်လာခဲ့ရင်ပေါ့ဆရာနော်ဘယ်အချက်တွေကိုအဓိကထားရမလဲဆိုတာကိုဆက်ပြောကြအောင်ဆရာဒီဥကောင်းထံရရတာပြင်းထန်မပြင်းထန်ကိုဘယ်လိုသိနိုင်မလဲဆရာ
အဲကျွန်တော်တို့အင်တန်ရေးကြည့်ပါတယ်ခင်ဗျာဒီရေးသိဖို့ဆိုတာလေဒီကတည်းကကောင်းခံပြီလေဆိုတာနဲ့ဆရာနဲ့ဖူးရောင်တာဖြစ်စီနာမဆုပ်ပြတ်တော့ဖြစ်ဖြစ်ဘယ်လိုအင်ဂျူရီမျိုးပဲဖြစ်ဖြစ်ဘောအမြင်ကျလို့ဖြစ်ဖြစ်ကားအက်ဆီဒင့်ဖြစ်ဖြစ်မော်တော်ဆိုင်အက်ဆီဒင့်ဖြစ်ဖြစ်ဒါဟာပဲဖြစ်ဖြစ်အဲ့မှာနှမျိုးလစားခွဲကြလို့ရပါတယ်ဒီခါကျတန်ရာကမပြင်းထန်မှုပေါ်ရလေးပဲရှိတယ်ဒါပေမဲ့အထဲမှာဘုံနောက်ကတက်လိုက်တဲ့အရှင်နဲ့လှုပ်ခါသွားတဲ့အတွက်ဒီစားပန့်ဖြစ်ရှိပါတယ်အဲ့တော့ကျွန်တော်တို့ကဟဲ့ဒီကြီးရမယ်။ပေါက်ပြဲချီကြီးဖြစ်စီမရှိသည်ဖြစ်စီပေါ့လေ။ကျွန်တော်တို့သိရမှာလူနာကတကယ်တကယ်သတိလစ်သွားလားမလစ်သွားလား။သတိလစ်တာမှာတောက်လျှောက်ကြီးတစ်လစ်တည်းရှိသလို transient ပေါ့လေ။ခဏလေးနေတော့ဖြစ်မယ်။နောက်ပြန်ပြီးကောင်းလာတယ်။နော် energy loss of consciousness ပေါ့လေ။အဲ့ဒါကိုကျွန်တော်တို့ကြည့်ရပါတယ်။လောက်ချင်းကြတယ်နော်။အဲ့တော့ကျန်သတိရလာတဲ့လူတဲ့မမရှိမယ်သတိလည်းကောင်းနေတယ်ဆိုရင်တော့ဒါဒါပါပဲဖြစ်ဖြစ်ကျွန်တော်တက်တာရှိနေပါတယ်ဒါပေမဲ့လည်းကျွန်တော်အထဲမှာဖြစ်ပြတဲ့ကြောင်းလေးတွေဘုံနောက်ထဲမှာဖြစ်ပြကြောင်းလေးတွေဖြစ်နိုင်တဲ့အတွက်ဒီကတည်းကရတဲ့လူတိုင်းကိုကျွန်တော်ဆေးရုံကောင်းခိုင်းပြီးလို့ဆိုရင်ဆေးရုံပြင်ပြီးတော့ဒီကရတော့ observation လုပ်တင်ပါတယ်စောင့်ကြည့်ကာလမှာကျွန်တော်ဒေရှာမော်နီတာလုပ်ဖို့လိုရဲနောက်တစ်ခုကတော့အကောင်ချင်ဖြစ်သွားတယ်ဘယ်လိုလုပ်ရမလဲအဲ့ဒီမှာအရေးကြီးပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီတတိလစ်သွားလို့ရှိရင်ဘာတွေလုပ်ပေးဖို့လုပ်မလဲဆရာ
အကောင်ချင်ဖြစ်သွားတယ်ဆိုရင်ကျွန်တော်ကဓမ္မတိချက်ပထမဆုံး ABC ပေါ့ဗျာနော် airway ကြည့်ရပါတယ် airway ကဒီကောင်းတဲ့ဆယ်ဘေးရိုးနဲ့လည်းဆက်နေတာဖြစ်တဲ့အတွက် airway ပါထိခဲ့နေတဲ့အခြေအနေရှိပါတယ်အာရုံကြောင့်ပါလေထိခဲ့နေတဲ့အခြေအနေရှိတယ်အာရုံကြီးထိခဲ့တယ်လို့ဒါမျိုးဖြစ်ခဲ့တာမျိုးကြတယ်ဆိုတော့အောက်ပိုင်းတွေကစက်သားတွေကခံချင်ဖြစ်တော့ပေါ့လေအဲဒီမှာအဓိကဒီသက်ရှိတဲ့တာနာဖြစ်တဲ့ intercostal muscle ဆိုတာပေါ့ရာနောက်ဒါဖြစ်ဖြစ်တယ်ပေါ့ဒါတွေကတော့ level 1တက်မှာလေးရအထက်မှာဖြစ်လို့ရှိရင်သူကပုံမှန်ဖြစ်သွားရင်ပိုပြီးရှိရရှိပါအဲလိုမျိုးတဲ့အချင်းတစ်ထည့်တက်ကေကုသမှုတွေလုပ်ပြီးလို့ရှိရင်ဆေးဝင်နေရပို့ဒီသက်ရှိစနာဟောတော့ကျေဒီပြရတဲ့မှာကျွန်တော်ထောက်ကူပြရတယ်နဲ့တက်ရှင်ရအောင်လုပ်ပြရတယ်။နောက် recover ဖြစ်လာတဲ့အခါကျမှသူခံကျင်နေကြံဖြစ်မှာပေါ့လေ။အဲ့တော့ဆေးရုံတင်မှုအရင်ကြည့်ကြိုးပါလေ။အဲ့တော့ပထမဆုံးကြည့်ရမှာတော့ကောင်းကိုအရင်ကြည့်ရပါလေ။ပေါက်ပြဲလို့ရှိလား၊ပြည့်ကျေမှုလားရှိလား။ဒါမရှိဘူးဒါပေမဲ့ငါကဖြစ်ခါကမှာ initial loss of consciousness ပေါ့လေရှိတယ်ဆိုလို့ရှိကျေုံတင်ပြီးတော့အကြောက်လို့လိုပါလေ
ဟုတ်ကဲ့ဆရာအဲ့တော့ဒီဥကောင်းတန်ရာမှာတတိလစ်သွားလို့ရှိရင်နောက်ထပ်ကောအရေးတကြီးကြည့်စရာရှိသေးလား
အဲ့တော့ဒီနေရာမှာကျွန်တော်တတိချားမှာကပထမဆုံး airway ကိုကြည့်ရပါတယ်ဓာတ်ကအာကွက်ချက်ဖြစ်နေတဲ့ patient ထို့လို့ရှိရင်ကျွန်တော်ပလက်ကြီးမထားပါဘူးပလက်ကြီးထားရင်ရှားကမတ်ကိုလန်ကြပြီလို့ရှိရင်တက်ရှိပါတော့တော့ပိတ်တဲ့အတွက်အာကွက်ချက်ဖြစ်နေလူကိုအမြန်ပြေးနိုင်ပါတယ်အဲ့ knowledge ကြီးတော့ရှိတယ်ဆိုလို့ရှိရင်ကျွန်တော်တို့ကဒါကိုကာဝယ်ဖို့အတွက်တက်ရှိလမ်းမပိတ်ဖို့အတွက်ဘယ်လိုထားမလဲဆိုရင်ကျွန်တော် semi brown ပေါ့လေစကားအနေထားကျွန်တော်လည်းလှောက်ရပို့ပြီးတော့အဲ့ဒီပုံစံလေးမှာဆိုရှားနောက်ကုန်ကြတော့ ကြရတဲ့အတွက်ဆက်ရှိပါမှုသိဘူးမသိတဲ့အတွက်သက်ချမ်းသာရနိုင်မယ်ဒီ knowledge ကလူတိုင်းသိဖို့လိုပါတယ်ဒီလူပြည်သားတိုင်းသိဖို့လိုတယ်နားဆုံးမြင့်မြင့်ကြီးတွေသိပင်ဆိုလို့ရှိရင်အံတွက်ချက်ကြည့်ရနေမယ်အဲ့ဒီ position လေးထားလိုက်တာနည်းပြန်နဲ့အသက်ရှင်နိုင်ပါတယ်အဲ့ဒီ knowledge ၄တောင်သင်တဲ့လူတိုင်းဉာဏ်မရှိကြဒါကလည်းဆရာဝန်များပြီနေတက်မဲ့ယူဝန်သားများပြီဒီကိစ္စလေးကိုမေ့ကြောက်နေတဲ့အတွက်သစိမ့်ဝန်ဒီစီကိုပြောင်းနေနေရမှာအဲ့ဒါကြည့်သွားပြီးကျေသားတဲ့အတွက်နားမှာတည်ရရှိပါဘူး။ဟုတ်ပြည်သူလူထုကတော့တော့ပေါ်ရမရှိဘူးပေါ့ဗျာ။ကျွန်တော်မှဒီလိုတွေ့ကြုံနေရှိပါတယ်။ဆေးရောက်တော့ကျွန်တော်စီရောက်တော့ပြေးနေပြီပေါ့။ပြေးနေတယ်ဆိုဆေးရောက်ဘာမှလုပ်မပြေးဘူးပြေးတယ်လို့ပြောတာပေါ့။ဒါမဲ့တကယ်ကျွန်တော်တို့ပါ။ဒါမဲ့ all the death ပြေးနေတဲ့အရာကိုကျွန်တော်ဘယ်လိုသွားလုပ်မလဲဆိုဆက်တည်လုပ်။ဒါအားမျိုးကြဲစက်တနာရှင်းရတယ်ရှိပါတယ်။အဲ့ဒီကကြားနေဒီနေ့ကျွန်တော်ခေါ်ပြီးတော့ကျွန်တော်ဗာကြောင့်ဖြေရဆိုတော့ရှင်းပြရမယ်ရှိပါတယ်။အဲကျွန်တော်တို့က airway ကိုကြည့်ရတဲ့နေရာမှာ block ရှိတာရှိရင်မရှိအောင်ကျွန်တော်တို့ဗာပြရပါတယ်။အကယ်၍ unconscious ဖြစ်နေတဲ့ breathing နဲ့ပြီးပြီးတော့မလုပ်နိုင်ဘူးဆိုလို့ရှိရင်ကျွန်တော်တို့ဘက်ကနိုင်ငံအတွက်ထည့်တဲ့ upper airway တွေထည့်တဲ့ကိရိယာလေးတွေရှိပါမယ်။ရှိရလို့ထည့်ပြီးလို့ရှိရင်ကျွန်တော်တို့အဲ့ဒီလည်းဒီပုံမှာလည်းရှိပါတယ်တက်ရှုထောက်ကူပြရတယ်အဲ့ထည့်ပြီးတော့လုပ်ပြလို့ရတယ်ဒီကုသမယ်နဲ့နေရာရောက်ပြီးချင်းကားပေါ်နေပြီးတော့တင်သွားပြီးတောက်လျှောက်မော်နီတာလုပ်သွားလို့ရတယ်အခြေအနေရှိပါဒါပေမဲ့အဓိကလူလူကိုယ်တိုင်ကဒီ knowledge ရှိပြီးတော့သူ့နိုင်မှာပုံစံလေးလဲလျောင်းနေတဲ့အနေအထားအဲ့ဒီအနေအထားကိုပြောင်းလိုက်တဲ့နေနဲ့အသက်ရှင်နိုင်ပါတယ
်ဟုတ်ကဲ့အဲ့ဆရာဒီနောက်ဆုံးကြံတဲ့ဒီ ABC မှာပေါ့နော်ပထမ airway နောက်ဒီ breathing လာဒီအသက်ရှူတာပေါ့နောက်ဆုံးဒီ C ပေါ့ဆရာဒီ circulation ပေါ့ဆရာနော်သွေးလည်ပတ်မှုနဲ့ပတ်သက်လို့ရော
ဟုတ်ကဲ့သူကလည်းလက်ရှူမှန်မှလက်ရှူလမ်းကြောင်းမပိတ်ရင်သူကလည်း circulation မှန်မှာဟုတ်ရအဲ့တော့ airway နဲ့ breathing ကအရေးကြီးပါတယ်နောက် breathing ကြည့်ရမှာပေါ့လေညားလို့ရှိရင်ကာရိတ်ကလည်းမမှန်နိုင်တော့ပြေရှားကြတာပြူတာရှောက်ရတာအဲ့ဒါကကျောက်ရတာနဲ့တူတယ် brain ကိုပို့ပြီးတော့ affect ဖြစ်ပါတယ်အဲ့တော့ brain ကပို့ပြီးတော့ recoverable damage ရနိုင်တယ်ဟို brain ကိုပြည်ပြနိုင်တယ်ပေါ့လေအဲ့တော့ဒါ immediate လို့အမှကျေချာလေးကြည့်တယ်ပဲခင်ဗျာ
ဟုတ်ကဲ့ဆရာကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းတင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာပေါ်မှာအချိန်မရွေးကြည့်ရှုနားဆင်နိုင်ပါတယ်။လိပ်စာက www.burmese.voanews.com ဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နေဆက်သတင်းတောက်တွေစူးစီးတင်ပြပြနေတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ဖို့အချိန်ရောက်ပါပြီရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွှာမှာနားဆင်ရမှာတွေကတော့နေဆက်စီမင်းပေါ်မှာရှိနေတဲ့ UWSA Water Scan ခုနှစ်ခုကိုနောက်ဆိုဖို့မြမအစိုးရကိုထိုင်းနေကြကော်မတီကနေတောင်းဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းမှာမိုးကြီးရေရှမ်းတဲ့အတွက်လူသေဆုံးပြီးထိခိုက်မှုများပြားခဲ့တယ်ဆိုတာနဲ့တိုင်းသာလက်နက်ကိုင်အဖွဲ့ကလည်းအသစ်ဖွဲ့စည်းခဲ့တဲ့အစ်စ်မြင့်ညိနှိုင်းကော်မတီအဖွဲ့နဲ့အစိုးရအဖွဲ့တွေတွေ့ဆုံရမှာအခက်အခဲတွေရှိနေတဲ့အခြေအနေတွေကိုကြားကြရမှာပါရှင်။
မကနန်းဟောင်းပါရှင်တည်င်းတွေကိုဆိုင်းမုံနဲ့အတူတင်ဆက်သွားမှာပါရှမ်းပြည်နယ်အရှေ့ပိုင်းတချီလက်မြို့မှာမြို့နယ်အဆင့်ထိုင်းမြန်မာနယ်ခြားကော်မတီများနဲ့ဆက်ဖြတ်ကျော်အရေးကိစ္စများဆွေးနွေးရမှာထိုင်းနယ်ဆက်မြင်းပေါ်မှာရှိနေတဲ့ UWSA ဝါတက်စခန်းခုနှစ်ခုတက်ဆုပ်ဖို့မြန်မာအစိုးရကိုထိုင်းကတောင်းဆိုလိုက်ပါတယ်83ကြိမ်မြောက်တွေ့ဆုံတဲ့ TPC တွေ့ဆုံပွဲကိုဇွန်လ30ရက်နေ့မြန်မာနိုင်ငံဖက်ချန်းတချီလက်မြို့စမ်းမွန်အခါဟိုတယ်မှာပြုလုပ်ခဲ့ကြတာပါဝါတက်ဖွဲ့နဲ့ ကျွန်တော်ဆွေးရတတ်မတော်ကြားစီးရေးပဋိပက္ခတင်းမာနေတဲ့အနေထားကြောင့်ထိုင်းနယ်စကျင်းမိုင်ခရိုင်နယ်ကလျက်ရှိနေတဲ့ဝါတက်စခန်းခုနှစ်ခုနယ်စကနေစုပ်ပိဖို့ထိုင်းပက္ခတောင်းစုခဲ့တယ်လို့မြန်မာဘက်ကလည်းလွယ်လန်းမှရှိနေတဲ့ထိုင်းတပ်စခန်းတွေဖယ်ပေးဖို့တမန်တောင်းစုခဲ့ပါတယ်။သုံးလတစ်ကြိမ်ပြုတ်လုတဲ့အဲ့ဒီအစည်းအဝေးမှာနယ်စပ်ဖြတ်ကျော်မှုမှုခင်းကိစ္စ၊မူရစေ
ရေကြီးရေရှံခဲ့တဲ့အမျိုးနဲ့အတော်များများမှာရေကြီးရေရှံပြီးလူတေဆုံးမှုတချို့ရှိခဲ့တယ်လို့အိုးအိမ်ဆိုင်ခန်းတွေနဲ့လန္ဒရာအတော်များများပျက်စီးခဲ့ပါတယ်။ရေကြီးရေရှံခဲ့တဲ့အမျိုးနဲ့အတွင်းမှာအနည်းဆုံးလူခုနှစ်ဦးတေဆုံးခဲ့တယ်လို့တန်တော်မျိုးနယ်မှာလည်းရေရှံတက်မှုကြောင့်လူနေအိမ်တွေနဲ့ဆေးဆိုင်တွေပျက်စီးခဲ့ရပြီးရာနဲ့ချီတဲ့နေအိမ်တွေကိုအရေးပေါ်ရေလွတ်ရာပြောင်း ခဲ့ပြီးရင်တွားလာရက်တန့်ခဲ့တယ်လို့ပူရီတောင်နဲ့မောင်တော်မြို့ကိုဆက်တွယ်ထားတဲ့ကားလမ်းဟာလည်းတောင်တွေပြိုပြီးလမ်းတွေပြက်စီးသွားတဲ့အတွက်ဘင်္ဂလားနဲ့ကူတန်ရောင်းဝယ်နေတဲ့ကုန်စည်စီစင်းမှုတွေရက်တန့်သွားခဲ့ပါတယ်အလားတူတောင်ကုန်းမြို့မြောက်ဦးမြို့ကြောက်တော်မြင်းပြာစတဲ့မြို့နယ်တွေမှာလည်းရေကြီးမှုတန်တွေကိုခံနေရပါတယ်
ငင်းချမ်းစွာဆန္ဒပြမှုနဲ့ဒေါ်နော်အုံးလာကိုအလုတ်ကျန်းနဲ့ထောင်တန်းအမိန့်ချမှတ်လိုက်တဲ့အပေါ်ကျင်းချက်မရှိအ мян ဆုံးပြန်လွတ်ပေးဖို့ကရင်အမျိုးသမီးအစည်းအရုံး KWO နဲ့ကရင်အမျိုးသမီးဖွံ့ဖြိုးတိုးတက်ရေးအဖွဲ့ KWEG တို့ကနေတောင်းဆိုလိုက်ပါတယ်။ဇွန်လ30ရက်နေ့မှာကြေညာချက်တစ်ဆောင်နဲ့အတူပူးတွဲတောင်းဆိုလိုက်တာပါ။စီတန်းလဲလဲခွင့်နဲ့ဆန္ဒထုတ်ဖော်ခွင့်တွေကိုဥပဒေဖြစ်ပြတ်ထမ်းထားပေမဲ့လည်းတစ်ဖက်ကငြိမ်းချမ်းစွာဆန္ဒပြတဲ့သူတွေကိုဖမ်းဆီးထောင်ချတာဟာမဖြစ်သင့်ဘူးလို့ KWEG Director Nozuzana လက်လာဆိုးကပြောပါတယ်။ဒေါ်နော်အုံးလာဟာလက်ပတောင်ကျင်းနီစီမံကိန်းနဲ့ပတ်သက်ပြီးတရုတ်တန်ယုံရှိမှဆန္ဒပြမှုနဲ့ဇွန်လလေပိုင်းကထောင်တန်၄နှစ်နဲ့၄လချမှတ်ခံခဲ့ရပြီးဇွန်လ29ရက်နေ့မှာတော့ထောင်တန်6လထပ်မံချမှတ်ခြင်းခံခဲ့ရတာပါဒေါ်နော်အုံးလာပေါ်ခုလိုတရားစွဲဆိုလိုက်တာဟာမြန်မာနိုင်ငံဆိုရအနေနဲ့ဒီမိုကရေစီနိုင်ငံထူထောင်ရေးနဲ့နိုင်ငံသားများအခြေခံလွတ်လပ်မှုတွေကိုအလေးအနက်ထားတာမရှိဘူးလို့၎င်းတို့ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ကယားပြည်နယ်မဲဆဲမြို့နယ်ပြည်ပအမှတ်73မှာထိုင်းမြန်မာနယ်စပ်ကုံတွယ်ရေစခန်းကိုဖွင့်လှစ်ဖို့အတွက်လုပ်ငန်းတွေဆောင်ရွက်ပြီးစီးမှုတွေရှိနေပေမဲ့လည်းစနစ်ကျကျနဲ့မဖွင့်နိုင်သေးဘူးလို့ကယားပြည်နယ်စီမံရေးနဲ့စီးပွားရေးဝန်ကြီးဦးတော်ရယ်ကပြောပါတယ်ထိုင်းနဲ့ကယားနယ်စပ်မှာနိုင်ငံတတ်မှတ်ထားတဲ့နယ်စပ်မြင့်အတိုင်းနယ်နိမိတ်ကင်းလွတ်မှုရှိမရှိကိုနိုင်ငံခြားရေးဝန်ကြီးဌာနနဲ့ဆက်ဆက်တဲ့ဝန်ကြီးဌာနတို့ရဲ့ဆွေးနွေးညှိနှိုင်းမှုမပြီးသေးတာကြောင့်တရားဝင်မဖွင့်လှစ်နိုင်သေးဘူးလို့ဦးတော်ရယ်ကဆက်ပြောပါတယ်နေစာကိတ်ကိုတရားဝင်မဖွင့်သေးပေမဲ့လည်းနှစ်ပတ်နားလည်မှုနဲ့တွာလာနေကြပါတယ်လို့ KNPP ဆက်ဆံရေးတာဝန်ခံခူးညေးရယ်ကပြောပါတယ်
။ကလေးမြို့နယ်တောင်ဖီလာရက်ကွက်နယ်မြေရှစ်မှာရှိတဲ့ခရီးယံဘာဒါရေးတင်းချိုင်းကိုမြို့နယ်စီပင်တာယာရေးအဖွဲ့ကနေဆက်ရန်တရားတွေနဲ့ဖျက်ဆီးခဲ့မှုကိုကန့်ကွက်တဲ့အနေနဲ့ဒေသခံချင်းလူမျိုး900ကျော်ကနေစန္ဒဖော်ထုတ်ကန့်ကွက်ခဲ့ကြပါတယ်။ဇွန်လ29ရက်နေ့မှာစန္ဒဖော်ထုတ်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လ4ရက်နေ့ကတောင်ဖီလာခရီးယံဘာဒါရေးတင်းချိုင်းမြေကိုကလေးခရိုင်စီပင်တာယာရေးအဖွဲ့ကနေကတင်25လုံးဆန့်တိုင်းရင်းဆေးရုံတိဆောက်ဖို့အတွက်ဆက်ရန်တရားကြီးတွေနဲ့ဖျက်ဆီးခဲ့တာကိုကန့်ကွက်တဲ့အနေနဲ့ခုလိုစန္ဒဖော်ထုတ်ခဲ့ရတာလို့ခရီးယံဘာဒါရေးပေါင်းစုံဥက္ကဋ္ဌဒေါက်တာရမုံကပြောပါတယ်။ဒီတင်းချိုင်းမြေကိုပုံစံ105ကကြီးအရာဘာဒါရေးတင်းချိုင်းမြေအဖြစ်1990ခုနှစ်ကတရားဝင်သတ်မှတ်ထားတဲ့နယ်မြေဖြစ်ပါတယ
်။အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင်။မြန်မာအစိုးရနဲ့ရှေ့ဆက်ပြီးတော့အပြစ်ခံရစေးရေးဆိုင်ရာကိစ္စရပ်တွေကိုဆက်လက်ဆွေးနွေးနိုင်ဖို့အတွက်လောက်ခိလာတိုင်းရင်းသားထိပ်သီးညီလာခံကနေဖွဲ့စည်းခဲ့တဲ့အစ်မင့်ညှိနှိုင်းကော်မတီအဖွဲ့ကိုမြန်မာအစိုးရကနေအတိမတ်မပြုတ်ဘူးလို့သတင်းတွေကြေကြေပြန့်ပြန့်ပေါ်ထွက်နေပါတယ်။အသစ်ဖွဲ့စည်းခဲ့တဲ့အစ်မင့်ညှိနှိုင်းကော်မတီအဖွဲ့အနေနဲ့အစိုးရအဖွဲ့နဲ့တွေ့ဆုံဆွေးနွေးရမှာအခက်အခဲတွေရှိလာနိုင်မှာသလား။အဲ့ဒီအပေါ်ကိုတိုင်းရင်းသား NCCT ဘက်ကနေသဘောထားအမြင်တွေဘလို့ရှိနေပါသလဲဆိုတာကိုစိုင်းစုကနေစုစည်းထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီအနေနဲ့တိုင်းရင်းသားဖွဲ့ NCCT ဖွဲ့နဲ့
ဆွေးနွေးလို့မပြီးပြတ်သေးတဲ့အခြေအနေမှာအသစ်ဖွဲ့စည်းထားတဲ့အဆင့်မြင့်ညိနိုင်ရေးဖွဲ့နဲ့ရှစ်ဆက်ထက်မှန်ဆွေးနွေးမှုတွေမှာအခက်အခဲတွေရှိလာနိုင်မယ်လို့ယူဆကြအောင်မြန်မာငြိမ်းချမ်းရေးစင်တာအကြီးတန်းရရှိဦးလောက်မောင်ရွှေကခုလိုပြောပါတယ်။ ကျူပီဒဘလူးစီအဖို့ကော်မတီတွေရဲ့မူဝါဒပြောင်းလဲမှုအပေါ်မှာပဲမူတည်တယ်လို့လဲဦးလာမော်ရွှေကပြောပါတယ်။ဇွန်လဆန်ကပြုလုပ်ခဲ့တဲ့လော်ခီလာတိုင်းသားလက်နက်ကန်ကောင်းဆောင်ထိတ်တင်းညီလာခံမှာတနိုင်ငံလုံးပြစ်ခတ်ရက်စရေးဆိုင်ရာမူကျန်း NCA ကိုပြန်လည်ဖြည့်ဆွဲမှုတွေပြုလုပ်ခဲ့ပြီးအဲ့ဒီမူကျန်းကိုစက်ပြီးဆွေးနွေးသွားဖို့အဆင့်မြင့်ညိနိုင်ကော်မတီကိုဖွဲ့စည်းခဲ့တာပါ။အဆင့်မြင့်ညိနိုင်ကော်မတီကိုဖွဲ့စည်းခဲ့တဲ့ပုံတိုင်းသားတွေဘက်ကအချိန်ဆွဲတဲ့သဘောလို့ဆိုပြီးမြန်မာဆိုရဘက်ကနေသဘောထားတွေထပ်ပေါ်နေတဲ့ပုံတိုင်းသားဖွဲ့ NCCT ဒုတိယဖွဲ့ကောင်ဆောင်ဘဒိုဆော့ကွယ်ထုံးဝင်အခုလိုပြောပါတယ် ဆွေးရွေးကြတာဒီအဖွဲ့ကိုအတိအမှတ်ပြုတာတဲ့အတိအမှတ်အဖွဲ့တည်ရဲ့လောက်ပိုင်ခွင့်ကိုဆွေးနွေးရတဲ့သဘောဖြစ်ဆွေးနွေးတာကဒီအဖွဲ့လက်ကနေပြီးတော့အဆုံးတိုက်ညီငယ်အာဏာပေးထားတဲ့မရှိတဲ့အပေါ်မှာတို့တို့အနေနဲ့ကလည်းဒီအရှင်းရဲ့နဲ့နှိမ့်နိုင်ပြီးသဘောတူမှုလည်းရတယ်ပြန်လာပြီးတက်ဆိုင်ရာဖွဲ့စည်းရာထပ်ပြီးတော့မြင့်တယ်နဲ့ဆွေးရှင်ရှင့်ကြတယ်မှာပဲအဲ အယူဆကွဲလွဲမှုဖြစ်နေတယ်လို့ဒုစောကွင်ထွန်းကပြောပါတယ်ပြီးခဲ့တဲ့ဇွန်လ22ရက်နေ့ကဝန်ကြီးဦးအောင်မင်းကောက်စော်တဲ့ပြည်တော်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC ဖွဲ့ဝင်3ဦးနဲ့နိုင်ငံသားခေါင်းဆောင်တဲ့တိုင်းရင်းသားအဖွဲ့ NCCT ကိုယ်စားလှယ်ဖွဲ့တို့ရန်ကုန်မြို့မှာအလွတ်တဘောတွေ့ဆုံခဲ့ကြပြီးဇွန်လလမှာထိုင်းနိုင်ငံချင်းမိုင်မြို့မှာထပ်မံတွေ့ဆုံဆွေးနွေးသားဖို့ရှိနေပါတယ်
ဆက်ပြီးတော့မွန်ပြည်နယ်ကလူမျိုးရေးကြားမှာမူရစ်ဆေးဝါးတုံးဆွဲမှုတွေများပြားလာနေပါတယ်။မော်လမြိုင်ကပြည်နယ်လွတ်တော်ခမ်းမအတွင်းမှာဇွန်လအကုန်မှာမူရစ်ဆေးဝါးနဲ့ပတ်သက်တဲ့ဆွေးနွေးပွဲတစ်ခုကျင်းပခဲ့ကြပါတယ်။ဘာတွေဆွေးနွေးပြီးတော့အဖြေထုတ်နိုင်ခဲ့တယ်ဆိုတာကိုမိဝန်သားကနေစူးစီးတင်ဆက်ထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်
။ဒီဆွေးနွေးပွဲကိုမွန်လူငယ်ပညာပေးအဖွဲ့ NYEO ကကြီးမှုကျင်းပခဲ့တာပါ။ဒီခေတ်လူငယ်တွေဟာမူရစ်ဆေးဝါးတုံးဆွဲမှုအရန်ကိုကျေပြနေတဲ့အပေါ်မှာလူငယ်တွေလူလက်ပိုင်းတွေမူရစ်ဆေးဝါးတုံးဆွဲမှုဟာရော်ရော်မှဆို50ရာခိုင်နှုန်းကျော်ကျော်လောက်ရှိနေပြီးအန္တရာယ်ကြီးထွားနေတယ်လို့မွန်လူငယ်အဖွဲ့မှကိုအောင်ကပြောပါတယ်။အာနာပိုင်းတွေရဲ့အရေးယူမှုတွေဟာထိရောက်မှုမရှိလာတဲ့အတွက်လူငယ်တွေကမူရစ်ဆေးဝါးတိုက်ဖျက်ရေးလုပ်ဖို့ကြိုးစားလာရတယ်လို့သူကပြောပါတယ်
။ဆေးရကမူရစ်ဆေးဝါးတုံးဆွဲတဲ့လူငယ်တွေကိုထိရောက်တဲ့အရေးယူမှုမျိုးမလုပ်နေတာကိုကျွန်တော်တွေ့ရတယ်ခင်ဗျာ။
NYEO ပညာပေးအဖွဲ့မှဒါရိုက်တာမင်းဆိုင်ရော့ကဆွေးနွေးပွဲကျင်းပရတဲ့ရည်ရွယ်ချက်ကိုလည်းအခုလိုပြောပြပါတယ်
ဒီကနေ့ပတ်သက်တဲ့ဒီဆိုးကျိုးတွေကိုသူတို့သိရှိသွားဖို့အတွက်ကျွန်တော်ဘုဒ္ဓတာပေးရှင်လို့ဟောနော်အားနောက်တစ်ခုကဒီမူရစ်ဆေးဝါးနဲ့ပတ်သက်တဲ့ဒီပညာပေးလုပ်ငန်းနဲ့တက်ပြေလုပ်ငန်းတွေမှာကျွန်တော်ဘယ်လိုမျိုးဥပောင်းပြီးတော့လှုပ်ဆောင်လို့ရမလဲဆိုတဲ့ရည်ရွယ်ချက်ပေါ့နော
်မူရစ်ဆေးဝါးတုံးဆွဲနေတဲ့လူငယ်တွေရော့ကြလာအောင်မွန်လူငယ်ပညာပေးအဖွဲ့အနေနဲ့ပညာပေးလုပ်ငန်းတွေဆွေးနွေးပွဲတွေလက်ကမ်းစာဆောင်တွေဖြန့်ဝေခြင်းလုပ်ငန်းတွေကိုလှုပ်ဆောင်နေတယ်လို့ Mindset Rock ကပြောပါတယ်ဒီဆွေးနွေးပွဲကိုတက်ရောက်လာတဲ့ငိုင်းဖောင်ဒေးရှင်းကမိမလီချမ်းကလည်းမူရစ်ဆေးဝါးကိစ္စတွေကိုကင်တွယ်တဲ့နေရာမှာလူငယ်တွေတမကလူကြီးတွေလည်းပါဝင်ဖို့လိုတယ်လို့ပြောပါတယ်။မူရစ်ဆေးဝါးနဲ့ပတ်သက်ပြီးတော့အခုခေတ်လူငယ်တွေကြားမှာရောတိုင်းရင်းသားဒေသတွေမှာပါအယံပြန့်နှံ့နေတဲ့အတွက်သူတို့အဖွဲ့အနေနဲ့နောက်နှစ်တွေမှာလည်းဒီလိုဆွေးနွေးပွဲမျိုးလုပ်တော့ဖို့အစီအစဉ်ရှိသေးတယ်လို့ပညာပေးအဖွဲ့မှဒါရိုက်တာမင်းဆိုင်ရော့ကပြောပါတယ်။
ဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
။ရှမ်းပြည်နယ်အရှေ့ပိုင်းတာချီလစ်မြို့မှာမြို့နယ်အဆင့်ထိုင်းမြန်မာနယ်ချားကော်မတီတွေ့ဆုံဆွေးနွေးမှုမှာထိုင်းနိုင်ငံကနေနယ်စပ်မြင်းပေါ်မှာရှိတဲ့ UWSA ဝတ်တပ်စခန်းခုနှစ်ခုကိုနှောက်ဆုတ်ဖို့မြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်
။တရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီလာ
။တောက်ချာနေနေတိုင်းတင်ဆက်နေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ပါရှင်။ဒီကနေ့တောက်ချာနေညပိုင်းမှာလည်းအမျိုးသမီးကဏ္ဍတုတ္တဆုံလင်အမေရိကန်တခွင်းတိတ်ပံတဲ့ဤပညာစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းဆက်လက် ဆက်လက်ထုတ်လွှင့်မှာမူစောင့်မျှော်နှားဆင်ကြပါရှင
်။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင
်။သောတာရှင်များခင်ဗျာ။ကမ္ဘာသမုဒ္ဒရာကြီးတွေဟာကျွန်ုပ်တို့လိုအပ်တဲ့အောက်ဆီဂျင်90ရာခိုင်နှုန်းကနေ80ရာခိုင်နှုန်းအထိထုတ်လုပ်ပေးပါတယ်။ရာသီဥတုကိုထိန်းညှိပေးပါတယ်။ကာဗွန်နိုင်အောက်ဆိုက်ဆုပ်ယူတယ်။ကျွန်တော်တို့စားသုံးမှုပရိုတိန်းတွေအများကြီးပေးတယ်။ဇီဝမျိုးကွဲအများပြားကိုလည်းဖန်တီးပေးထားပါတယ်။တကယ်လို့ဒီသမုဒ္ဒရာကြီးတွေသာပျောက်ွယ်သွားခဲ့ရင်တက်ရှိတရဝါရီအားလုံးလို့ပျောက်ွယ်သွားပါလိမ့်မယ်။ဒီလိုအခြေအနေမျိုးမှာသမုဒ္ဒရာတွေအန္တရာယ်ရှိလာနေပါတယ်။လူသားတွေရဲ့လောက်ရကြောင့်ညှဉ်းနှွမ်းမှုငါးအလွန်ကျွံဖန်ဆီးမှုကံယိုးတန်းခေစနစ်ပြတ်သုံးမှုတွေကိုကမ္ဘာသမုဒ္ဒရာ40ရာခိုင်နှုန်းမှာကြုံတွေ့လာနေရပါတယ်။သမုဒ္ဒရာရေပြင်ကိုကာကွယ်ဖို့လိုအပ်နေတဲ့အတွက်ကမ္ဘာထိပ်တန်းရေချောင်းသွားနိုင်ငံကြီးတွေလည်းဖြစ်ရေချောင်းသိပ်ပံဥဆောင်နိုင်ငံတွေလည်းဖြစ်တဲ့အမေရိကန်နဲ့တရုတ်နိုင်ငံပူးပေါင်းဆောင်ရွက်ဖို့သဘောတူညီထားကြပါတယ်။အန်ဝါနယ်ပယ်မှာကျွန်ုပ်တို့နှစ်နိုင်ငံအရှိန်မြင့်ဥဆောင်သွားဖို့လည်းအရေးကြီးလိုအပ်နေပါတယ်။သမုဒ္ဒရာတွေကိုကာကွယ်ထိန်းသိမ်းနိုင်တဲ့အခွင့်အလမ်းလည်းတကယ်ရှိနေပါတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဂျွန်ကယ်ရီကသမုဒ္ဒရာများဆိုင်ရာမဟာဗျူဟာဆွေးနွေးပွဲအပိတ်မှာပြောကြားသွားခဲ့ပါတယ်။ဒီဆွေးနွေးပွဲမှာဝန်ကြီးကယ်ရီနဲ့တရုတ်နိုင်ငံတော်ကောင်စီဝင်ရန်ကြီးချီတို့ဟာတရားမဝင်စီးမဲ့ကမ်းမဲ့ငါးခိုးဖမ်းမှုကိုတိုက်ဖြတ်ဖို့နှစ်နိုင်ငံကမ်းခြေဆောင်တပ်တွေပူးပေါင်းဆောင်ရွက်ဖို့ရေချောင်းထိန်းသိမ်းရေးအင်အားဖြည့်တင်းမှုသဘောတူညီခဲ့ကြပါတယ်။အန်ဒဝါညဉ့်ဉန်းမှုလျှော့ချရေးအတွက်စိမ့်ယောင်စုစိတ်ကန်းနေစာဦးတီထောင်မှုသမုဒ္ဒရာရာသီဥတုစောင့်ကြည့်လေ့လာရေးတိုးချဲ့ဖို့အမိုက်တိုက်တွေရှင်းလင်းရေးမှာနောက်ထပ်နိုင်ငံတွေပါဝင်လာစေဖို့စတာတွေကိုလည်းသဘောတူညီခဲ့ကြပါတယ်။အတန်တိတ်ကရော့စ်ပင်လေရေပြင်ထိမ့်သိမ်းရေးကိုလည်းသဘောတူညီခဲ့ကြပါတယ်။နောက်ဆုံးသမုဒ္ဒရာလို့တင်စားခံရပြီးစတူယန်ကီလိုမီတာ 1.34 တန်းရှိတဲ့ရော့စ်ပင်လေရေပြင်ဟာပင်ကွင်းဝေလာငါအီယာမကင်းမုံကြီးတွေအပါအဝင်ထူးခြားတဲ့တက်ရှိမျိုးစိတ်ပေါင်းများစွာမှီတင်းနေထိုင်တဲ့နေရာဖြစ်ပါတယ်။သမုဒ္ဒရာပင်ဟာကျွန်ုပ်တို့အားလုံးနဲ့သက်ဆိုင်ပါတယ်။ကံယိုဒန်းနိုင်ငံတွေပရိုတင်းအတွက်ငါးခုစားသုံးကြရသူတွေနဲ့သက်ဆိုင်ပါတယ်။သမုဒ္ဒရာတွေကိုကာကွယ်ဖို့အလုံးတာဝန်ယူကြရမယ်လို့ဝင်းကြီးကယ်ရီကပြောဆိုကြောင်းပါခင်ဗျာ
။ American Soya ရဲ့သဘောထားမြင်အဘော်ကိုတင်ပြလို့ပြပါပြီ
။အခုကြားခဲ့ရတာကတော့ American Soya ရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အဘော်မဟုတ်ကြောင်းထပ်မံတည်ပြလို့ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်ရှင်။တော့တန်နေနေခင်းအစီအစဉ်အတွက်သတင်းအချင်းချုပ်ကိုကြင်ညာဖို့ချိန်ရောက်ပါပြီ။ကုကြော်ကြော်သိန်းကပြောပြမှာပါရှင
်။တူနီးရှားနိုင်ငံကအစ္စလာမ်စစ်သွေးကြွ IS အစွန်းရောက်အဖွဲ့ရဲ့အကြီးအကဲခေါင်းဆောင်တဦးအမေရိကန်အဝေးထင်းလေယာဉ်နဲ့တိုက်ခိုက်မှုတစ်ခုမှာသေဆုံးသွားတယ်လို့အမေရိကန်ပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။ Tariq bin Taha Al-Oni Al-Hazi ဟာ IS အဖွဲ့အတွက်ငွေရှာပေးသူပြည်ပကတိုက်ခိုက်သူတွေခေါ်သွင်းတဲ့အလို့ကိုကြီးကြပ်သူအသေးခံဘုံခွဲသူတွေရဲ့ခေါင်းဆောင်ဆရာကြီးအဖြစ်အမေရိကန်နိုင်ငံသားရေးဌာနကနာမည်ပေးထားသူဖြစ်ပါတယ်။ကုလသမဂ္ဂရဲ့နျူကလ িয়ার ဆိုင်ရာစောင့်ကြည့်လေ့လာရေးအေဂျင်စီအကြီးအကဲနဲ့ယူရန်တာဝန်ရှိသူတွေကြာသပတေးနေ့ကတယူရန်မြို့တော်မှာတွေ့ဆုံဆွေးနွေးကြပါတယ်။အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်ပြီးဖြစ်ရှင်းရေးအတွက်နောက်ဆုံးထွက်လာတဲ့ကြိုးပမ်းမှုအဖြစ်တွေ့ဆုံကြတာပါ။ BBC ဆိုင်ရာနှုတ်မြူဆွမ်းရည်အေဂျင်စီ IAEA အကြီးအကဲယူခိယာအာမန်ဒိုဟာအီရန်မျိုးသားလူမျိုးရေးကောင်စီအတွေ့အမှုအာလီရှမ်ခါနီနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတမဒါဟက်ဆန်ရူဟာနီနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အကျွေးတည်နေတဲ့ဂရိနိုင်ငံရဲ့ဗန်ဒါရေးအကြက်တဲ့ဟာပထမထင်ထားတာတဲ့ပိုဆိုးတယ်လို့နိုင်ငံတကာငွေကြေးရမုံငွေအဖွဲ့ IMF ကပြောလိုက်ပါတယ်။ဂရိနိုင်ငံရဲ့ငွေကြေးအကြက်တဲ့ကိုကူညီပေမဲ့နောက်ထပ်ချေးငွေအသေးအတွက်ဂရိနိုင်ငံအနေနဲ့အသုံးစရိတ်တွေလျှော့ချဖို့ကျွေးရှင်နိုင်ငံတွေရဲ့တောင်းဆိုချက်ကိုလက်ခံလက်မခံဆိုတာနဲ့ပတ်သက်ပြီးတနင်္လာနေ့မှာမဲခွဲဆုံးဖြတ်ဖို့လုပ်နေတဲ့အချိန်ထဲမှာပဲ IMF အဖွဲ့ကအဲ့လိုပြောလိုက်တာပါ။ဒီပြဿနာနဲ့ပတ်သက်ပြီးဂရိဝန်ကြီးချုပ် Alexis Tsipras ရဲ့လဝရင်းအဆိုရပေါ် IMF အဖွဲ့ကကြာသပတေးနေ့မှာအတော်လေးပြစ်တင်ပြောဆိုပါတယ်။အမေရိကန်ပြည်ထောင်စုမှာအဆိုးရွားဆုံးရေနံဖိတ်ဆင်မှုကြောင့်ဖြစ်ခဲ့တဲ့ပျက်စီးထိခိုက်မှုတွေအတွက်ရောကြီးငွေဒေါ်လာ 18.9 ဘီလီယံပေးဖို့ပြည်ထောင်စုရေနံကုမ္ပဏီကြီးဖြစ်တဲ့ BP ကကြေညာပေးနေမှာသဘောတူလိုက်ပါတယ်။2010ပြည်နှစ်ကမက္ကဆီကိုပင်လယ်ကွေ့မှာရှိတဲ့ BP ကုမ္ပဏီရဲ့ကမ်းလှမ်းရေနံတွေမှာပေါက်ကွဲမှုဖြစ်ပြီးပင်လယ်ထဲရေနံတွေရိုစိမ့်ထွက်ခဲ့တာပါခင်ဗျာ
။ခကြွကြွသိန်းကသတင်းချင်းချုပ်ကိုပြောပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ဦးဆန်မိုးဝေပါ။အင်ဂျင်နီယာကတော့ Zaharat Abuzit ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ။နားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။သောရရှင်အားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.